Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမတို့ VOA American အတန်းကနေပြီးတော့2023ခုနှစ်နိုဝင်ဘာလ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နေပြီးတော့10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်ကြည့်ရှိနိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မခင်လေးကအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းထိတိုင်အောင်သတင်းတွေမှာတော့ဂါဇာမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်စစ်စင်ရေးတွေယာယီရန်နာဖို့စဉ်းစားမဲ့အကြောင်းကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကပြောလိုက်ပါတယ်အမေရိကန်နဲ့ညာယီဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့အင်္ဂါနေ့ဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံကြီးဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲကိုစတင်လိုက်ပါတယ်ပထမဆုံးကြိမ်မြန်မာရုရှားရေကြောင်းစီးလီချင်းမှုမြန်မာနိုင်ငံမှာဒီကနေ့စတင်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုမခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့
မနေ့ပိုင်းကတော့ကျွန်တော်ဘူကန် KI ထဲမှာရှိတဲ့စခန်း3ခုကိုဖမ်းမသိမ်းပိုင်နိုင်ခဲ့တယ်
MNDAA ကုကံတက်ကဒီနေ့နေ့လယ်ပိုင်းဒီစခန်း၄ခုတည်ယူခဲ့ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကပြောသွားတာပါဒီသတင်းနေနဲ့တူစကိုင်းတိုင်းခန့်ပတ်မြို့ကိုဒေသခံကာကွယ်တပ်ဖွဲ့တွေထိန်းချုပ်လိုက်တဲ့သတင်းခရူဆိုမြို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့သတင်းနဲ့မြန်မာရွှေပြောင်းအလို့သမားအရေးတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးနေတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါဒါအပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်နေဖြစ်တဲ့ယူကရိန်းမြန်မာအရေးအမေရိကန်နိုင်ငံရေးကဘာတလွားခီးသွားကြောင်းစီစဉ်နေမြေကြီးဩဇာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိနေပါတယ်ဒါရီကိုမတင်ဆက်ခင်အရင်ဆုံးမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျက်မျှသတင်းအောင်နဲ့တူတင်ဆက်ပေးသွားပါမယ်ရှင်
။ဂါဇာမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်စစ်စင်ရေးတွေယာယီရန်နာဖို့စဉ်းစားမဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူကပြောပါရယ်ဒါပေမဲ့လုံးဝအပြစ်ခတ်ရစေရေးလက်ခံမှာမဟုတ်ဘဲနဲ့ဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေကိုလွှတ်ပေးဖို့တောင်းဆိုတာပါ။အရက်သားတွေဘေးကင်းရာကိုထွက်ခွာနိုင်ဖို့စာနာမှုအကူအညီတွေပေးနိုင်ဖို့နဲ့ဖမ်းဆီးခံတရားခံတွေကိုလွတ်မြောက်အောင်လုပ်နိုင်ဖို့ကိစ္စတွေကိုသမ္မတဂျိုးဘိုင်ဒန်အစ္စရေးဝန်ကြီးချုပ်နဲ့ဆက်သွယ်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဖြူတော်ကလည်းသတင်းထုတ်ပြန်ပါတယ်။ပါလက်စတိုင်းအရက်သားတွေကိုအကာအကွယ်ပေးဖို့နဲ့ထိခိုက်မှုနည်းပါအောင်လုပ်ဖို့သမ္မတဘိုင်ဒန်ကပြောပေမဲ့အစ္စရေးကဟာမတ်ကိုစစ်ဆင်နေတဲ့အပေါ်မှာတော့ထောက်ခံကြောင်းပြောပါတယ်။အစ္စရေးတိုက်ခိုက်မှုတွေကြောင့်ဂါဇာမှာတည်ဆုံသူက1000ကျော်သွားပြီလို့ဂါဇာကျန်းမာရေးဌာနကပြောပါရယ်တနင်္လာနေ့ကတော့ဂါဇာကမ်းမြောင်ဒေသလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရစေရေးချက်ချင်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာပရဟိတအဖွဲ့တွေကပူးတွဲကြေညာချက်တွေထုတ်ပြန်ထားပါရယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့အင်္ဂါနေ့ဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲစတင်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအောက်တိုဘာ9ရက်ဟာမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးလက်တုံ့ပြန်မှုတွေကြောင့်ဆိုးဝါးလာတဲ့ဂါဇာကမ်းမြောင်ဒေသကလူသားချင်းစာနာထောက်ထားမှုပြဿနာတွေကိုဖြေရှင်းဖို့အဓိကထားဆွေးနွေးမှာဖြစ်ပါတယ်။ဂျပန်ခီးစင်တိုင်းကအစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံရမှာတော့စာနာမှုဆိုင်ရာအပြစ်ခတ်ရစေရေးဆွေးနွေးခဲ့တာပါ။
Working on the details every day, particularly with regard to humanitarian access and significantly increasing.
အသေးစိတ်ကိစ္စတွေကိုတော့နေ့စဉ်နဲ့အများဆွေးနွေးနေပြီးအထူးသဖြင့်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေပါလို့ဘလင်ကင်ကပြောသွားတာပါဝန်ကြီးဘလင်ကင်ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းရုရှားယူကရိန်းစစ်ပွဲမြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုအသစ်လုပ်နေတဲ့အပေါ်စိုးရိမ်မှုတွေနဲ့တရုတ်ရဲ့ဩဇာကြီးထွားလာတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်း G7 နိုင်ငံသားဝင်ကြီးတွေနဲ့ဆွေးနွေးတိုင်ပင်သွားမယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ဂျပန်ခီးစဉ်အပြီးမှာတော့အမေရိကန်နဲ့မဟာမိတ်190ပြည့်အဖြစ်တောင်ကိုရီးယားကိုဆက်ပြီးခီးထွက်သွားမှာပါသမရယွန်းဆိုယိုနိုင်ငံသားရေးဝန်ကြီးပတ်ဂျင်တို့နဲ့လည်းတွေ့ဆုံမှာပါအဲဒီနောက်မှာတော့အိန္ဒိယနိုင်ငံ New Delhi မြို့တော်က 12+2 ဆွေးနွေးပွဲကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်ရှင
်ယူကရိန်းတပ်ဖွဲ့တွေရဲ့လက်နက်အမြောက်များကိုဖျက်ဆီးခဲ့တယ်လို့ရုရှားကဒီကနေ့ပြောပါတယ်တနင်္ဂနွေနေ့ကခူပရန်စ်ခါခေါဖ်ခရစ်နီလီမန်ဒေါနက်စ်နဲ့ဇာဖိုရီရှားအပါအဝင်နေရာတော်တော်များများမှာယူကရိန်းရဲ့တိုက်ခိုက်မှုတွေကိုရုရှားတပ်ဖွဲ့တွေကချေမှုန်းခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ် ရုရှားတပ်တွေကယူကရိန်းတပ်ဖွဲ့တွေရဲ့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဖျက်ဆီးခဲ့တယ်လို့ယူကရိန်းဘက်ကပစ်ခတ်တဲ့ဒုံးကျည်နှစင်းကိုလည်းကြားပြတ်ဟန့်တားခဲ့တယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲယူကရိန်းစစ်တပ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့24နာရီအတွင်းရှေ့တန်းမှာတိုက်ပွဲ50ကျော်ဖြစ်ခဲ့တယ်လို့ဖော်ပြပါရယ်။ယူကရိန်းဘက်ကလည်းခူဖရန်စ် ADF ကမရင်ကာဒီတာရီမှာရုရှားလေကြောင်းရန်ကာကွယ်ရေးအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါရယ်ရှင်။
2024အမေရိကန်သမ္မတရွေးကောက်ပွဲအကျိုးစစ်တမ်းတွေရာတစ်ဖက်နဲ့တစ်ဖက်အပြက်အသက်အသာစီးမရပဲဖြစ်နေတဲ့ပြည်နယ်တွေမှာသမ္မတဟောင်းဒေါ်နယ်ထရန့်ကိုလူကြိုက်များနေတာနဲ့ပတ်သက်လို့မစိုးရိမ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စည်းရုံးအဖွဲ့ကတင်းလာနေမှာပြောပါတယ်စစ်တမ်းမှာမဲဆန္ဒရှင်တွေကသမ္မတဘိုင်ဒန်အသက်အရွယ်ကြီးရင်လာတာနဲ့လက်တလောအစ္စရေးဟားမတ်စစ်ပွဲတွေအပြင်စီးပွားရေးရိုက်ခတ်မှုတွေပေါ်စိုးရိမ်မှုတွေကိုဖော်ပြကြပါတယ်2024သမ္မတရွေးကောက်ပွဲသမ္မတဘိုင်ဒန်ရဲ့စစ်တမ်းကောက်ယူမှုတွေအရတော့ပြည်နယ်6ခုဖြစ်တဲ့ Arizona, Georgia, Michigan, Nevada နဲ့ Pennsylvania ပြည်နယ်တွေမှာသမ္မတဟောင်း Trump အသာရနေပြီး Wisconsin ပြည်နယ်မှာသမ္မတ Biden ကအသာရနေပါတယ်။စစ်တမ်းဖြည့်ဆို့သူတွေအနေနဲ့ဒရေသားဖြတ်ချခွင့်၊ Democracy ရေး၊စီးပွားရေး၊အမျိုးသားလုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေအပြင်သမ္မတ Biden ရဲ့ Israel Hamas ပြည်ပခောက်ကိုကင်တွယ်တဲ့အပေါ်မှာလည်းစိုးရိမ်မှုတွေရှိနေတာပါ။ပြီးခဲ့တဲ့စနေနေ့တုန်းကလည်း Israel အတွက်သမ္မတ Biden ရဲ့ထောက်ခံမှုကိုမကျေနပ်တဲ့လူတောင်းနဲ့ချီတဲ့ဆန္ဒပြမှုတွေကအင်ဖီရိုရှိမှစူဝေးဆန္ဒပြခဲ့ကြပါတယ်ရှင
်။ VOA America အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းပြစ်ခတ်ရာကနေတရုတ်နိုင်ငံသားတချို့ထိခိုက်ဒဏ်ရာရသေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အကြောင်းတရုတ်နိုင်ငံဘက်ကဒီကနေ့ပြောပါတယ်။
中方高度关注缅北冲突态势，对武装冲突升级并造成中方人员伤亡表示强烈不满。
ရှမ်းမြောက်ကပဋိပက္ခတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကအနီးကပ်စောင့်ကြည့်နေတဲ့အကြောင်းလက်နက်ကင်တိုက်ပွဲတွေအရှိန်အဟုန်ပြင်းလာပြီးတော့တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တာနဲ့ပတ်သက်လို့ဒီကိစ္စမှာပါဝင်ပတ်သက်သူအလုံးကိုတရုတ်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဝမ်ဝေဘင်းကပြောပါတယ်တရုတ်နယ်စပ်နားမှာနေထိုင်သူတွေရဲ့အသက်အိုးရင်းစည်းစိမ်နောက်တစ်ချိန်ထပ်ပြီးတော့မဆုံးရှုံးရအောင်စစ်ပွဲတွေချက်ချင်းရပ်ဆိုင်းမှုနဲ့ကိုယ်နိုင်ငံသားတွေဘေးအန္တရာယ်မကျအောင်လို့ကာကွယ်စောင့်ရှောက်သွားမယ်ဆိုပြီးပြောခွင့်ရဝမ်ဝေဘင်းကပြောပါတယ်အောက်တိုဘာ29ရက်ကစခဲ့တဲ့ကိုကန့်တအောင်နဲ့ရခိုင်ညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စီရင်အတွင်းမှာရှမ်းပြည်နယ်အတွင်းစစ်စခန်းနဲ့မြို့တွေကိုညီနောင်မဟာမိတ်အဖွဲ့ကသိမ်းယူနိုင်ခဲ့ပြီးတော့စစ်ကောင်စီတပ်တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့စနေတုန်းကတော့မြန်မာဘက်ကပစ်ခတ်လိုက်တဲ့ကြီးတွေဟာပြစ်မှတ်ကိုကျော်ပြီးတော့တရုတ်နယ်စပ်ကျရောက်ခဲ့တဲ့အတွက်တရုတ်နိုင်ငံသားတူသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ Asia Times သတင်းကဖော်ပြခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးအရက်သားတေကြီးထိခိုက်မှုတွေနဲ့ခံမှန်းကြီးလူပေါင်း 3,000 ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ဆိုရင်ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးအထူးသဖြင့်ရှမ်းပြည်နယ်နဲ့မြန်မာနိုင်ငံမြောက်ပိုင်းမှာလေကြောင်းကတိုက်ခိုက်မှုတွေကြောင်းအရက်သားထိခိုက်တေကြီးမှုတွေထောင်ပေါင်းချီတဲ့ဒေသခံပြည်တွင်းမှာဒုက္ခသည်တွေအတွက်ဆိုရင်ရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရကမနေ့တုန်းကပဲပြောလိုက်တာပါကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေရဲ့ဆိုရာအောက်တိုဘာ26ရက်နေ့ကစပြီးတော့အမျိုးသားအမျိုးသမီးနဲ့ကလေးတွေအပါအဝင်လူပေါင်း 3,300 နီးပါးနေရဲဆွတ်ခွာကြရတယ်လို့လည်းပြောပါတယ်အရက်သားတွေကိုအကာအကွယ်ပေးဖို့အတွက်လည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းထားတယ်လို့စာနာမှုအကူအညီတွေအကန့်အသတ်မရှိပေးအပ်နိုင်ဖို့လည်းတိုက်တွန်းခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောခဲ့တာပါစစ်ကောင်စီတပ်ဖွဲ့တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေကိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်ကြတဲ့ TNLA တအောင်ပလောင် MNDAA ကိုကန်းနဲ့ AA ရခိုင်တပ်တော်အဖွဲ့တွေကပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကစတင်ခဲ့ရာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာတာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်မှာ KIA တပ်ဖွဲ့တွေ၊ကရင်ပြည်နယ်မှာ KNU တပ်ဖွဲ့တွေနဲ့လည်းစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။သခိုင်းမကွေးစတဲ့ဒေသတွေမှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ခိုက်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ရှင်။
မြန်မာရုရှားရေကြောင်းစီးလေ့ကျင့်မှုမြန်မာနိုင်ငံမှာဒီကနေ့အင်္ဂါနေ့စတင်ပါတယ်မြန်မာရေတပ်နဲ့ရုရှားပစိဖိတ်စီးရင်အုပ်စုတို့ပူးတွဲပြီးတော့နိုဝင်ဘာ9ရက်နေ့ထိကပ်ပလီပင်လယ်ပြင်တွင်မှပထမဆုံးကြိမ်စီးလေ့ကျင့်မှာဖြစ်တယ်လို့ Global New Light of မြန်မာသတင်းစာကဖော်ပြပါတယ်ဝေဟင်နဲ့ရေပြင် NDA ကာကွယ်ရေးနဲ့ရေကြောင်းလုံခြုံရေးအစီအမံတွေကိုပုံဖော်တဲ့စီးလေ့ကျင့်မှုအတွေ့နှစ်နိုင်ငံစစ်သင်းပေါ်နဲ့စစ်လေရင်တွေပါတယ်လို့လည်းသတင်းမှာဖော်ပြပါတယ်စီးလေ့ကျင့်မှုမစခင်တည့်ရက်တုန်းကတော့ရုရှားရေတပ်ဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးနီကိုလိုင်ယက်ဖ်နီနော့ဖ်ကမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ရုရှားဖြတ်သင်းမော် Admire Tribute ရဲ့စွမ်းဆောင်ရည်တွေကိုရှင်းလင်းပြောကြားခဲ့တယ်လို့သတင်းစာမှာဖော်ပြပါတယ်ပြီးခဲ့တဲ့စက်တင်ဘာလကလည်းရုရှားနိုင်ငံအရှေ့ပြားမှာကျင်းပခဲ့တဲ့အကြမ်းဖက်တံပြန်တိုက်ဖျက်ရေးစီးလေ့ကျင့်မှုမှာမြန်မာနိုင်ငံနဲ့ရုရှားကပူးတွဲသဘာပတိဖြစ်ဆောင်ရွက်ပါတယ်။ရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိတဲ့မြန်မာနိုင်ငံက2021 February အနာသိမ့်ပြီးကလေးကရုရှားနိုင်ငံကစစ်လက်နဲ့ပစ္စည်း American Dollar 406တန်းပိုတင်သွင်းခဲ့တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမေလတုန်းကပဲပြောကြားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံကအွန်လိုင်းရာဇဝတ်ဂိုင်းတွေမှာခိုင်းစီခံခဲ့ရတယ်လို့ဆိုတဲ့ထိုင်းနိုင်ငံသား160ကျော်ကိုတရုတ်နိုင်ငံကူမင်းမျိုးကတဆင့်နေရပြန်ခေါ်နိုင်မှုစီစဉ်နေတယ်လို့ထိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကိုကန်ဒေတာလောက်ကိုင်းမျိုးကစိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအလုပ်လုပ်ဖို့သွေးဆောင်ဖျားယောင်းခံခဲ့ရတဲ့ထိုင်းနိုင်ငံသား162ယောက်ကိုကယ်ဆယ်ထားပြီးနေရပြန်ခေါ်ဖို့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတယ်လို့ထိုင်းနိုင်ငံသားဝင်ကြီးကိုကိုကာပြီးဘန်ကောက်ပို့သတင်းမှာဒီကနေ့ပဲဖော်ပြခဲ့တာပါ။ထိုင်းနိုင်ငံသားတွေကိုစစ်စစ်ပြီးတဲ့အခါတရုတ်နိုင်ငံယူနန်ပြည်နယ်မြို့ကတဆင့်ထိုင်းနိုင်ငံကိုပြန်လာနိုင်အောင်စီစဉ်နေရလို့ပြောပါတယ်ထိုင်းနိုင်ငံသားတွေနေရပြန်နိုင်ရေးအတွက်ထိုင်းရဲချုပ်ကကြီးကြပ်စီစဉ်နေပြီးမြန်မာနိုင်ငံမှာရှိတဲ့ထိုင်းတန်ယုံကနိုင်ငံကူးလက်မှတ်တွေထုတ်ပေးထားတယ်လို့လည်းသတင်းကဖော်ပြထားပါတယ်ကိုဝင်တဲ့အမျိုးသမီးတချို့အပါအဝင်နေရပြန်မဲ့ထိုင်းနိုင်ငံသားတွေမြန်မာနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့အရေးယူမခံရအောင်အာဏာပိုင်တွေနဲ့ညှိနှိုင်းထားတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအတွင်းမှာအခြေစိုက်ထားတဲ့ online ရာဇဝတ်လုပ်ငန်းတွေတိုက်ဖျက်ဖို့နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခတ်ဖို့ဆိုပြီးအောက်တိုဘာ28ရက်နေ့ကစ TNLA တအောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ AA ရခိုင်တပ်တော်ဖွဲ့တွေပူးပေါင်းပြီးစစ်ဆင်ခဲ့ရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်နေတာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမညစင်အောင်နဲ့ဒီကျမခင်လေးပြောပြပေးသွားတာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေနဲ့အပတ်စဉ်အစည်းအဝေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ရှမ်းမြောက်ဒေသတိုက်ပွဲပြင်းထန်နေတဲ့အကြောင်းကိုပြောပြပေးပါမယ်ရှင်ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီးဒီကနေ့ကိုကန်နယ်မြေထဲကတပ်စခန်း၃ခုနဲ့မုံကိုဒေသကတပ်စခန်းတစ်ခုကိုထပ်ပြီးတော့သိမ်းယူနိုင်ခဲ့တယ်လို့ MNDAA ကိုကန်တပ်ဖက်ကပြောပါတယ်။ TNLA တအန်းတပ်ကတော့နန်ခမ်းမြို့လေဖျားမှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ရှမ်းမြောက်ဒေသကတိုက်ပွဲအခြေအနေကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ညီနောင်မဟာမိတ်၃ဖွဲ့ရဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးဆက်နရမြောက်နေမှာလဲရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ် MMDAA ကိုကန့်တက်ကဒီနေ့နေ့လယ်ပိုင်းအထိစခန်းလေးခုသိမ်းယူခဲ့ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းကပြောပါတယ
်မနေ့ပိုင်းကတော့ကျွန်တော်ကိုကန့် KI ထဲမှာရှိတဲ့စခန်း၃ခုကိုထပ်မံသိမ်းပိုင်နိုင်ခဲ့တယ်နေ့လယ်ပိုင်း12:40မှာဒီမုံကူကပြဖာကုန်းကိုအမင်းစွာသိမ်းပိုင်နိုင်ခဲ့ပြီနော်မွန်ဂိုပြည်ဟာကုန်းဆိုတာကဒီမွန်ဂိုရဲ့မြို့ပေးမှာအသက်ထိုင်လာတဲ့ပြည်ဟာကုန်းဖြစ်တယ်။ပြီးတော့မူပန်းတင်းနီဘက်မှာပေါ့။တင်းနီဘက်မှာတော့ကျွန်တော်စကားခါ16နဲ့လည်းတိုက်ပွဲတွေတော့ဆက်တက်ဖြစ်ပွားနေတယ်ဗျ။မနေ့ကမှာပဲဒီစကားခါ16ဌာနချုပ်ရဲ့အရှိမယာမီတာခန့်မှာအဲအစ်စ်ကူလာတဲ့ဟိုစစ်ကြောင်းကိုကျွန်တော်တို့အောင်မြင်စွာခြေပုံးနိုင်ခဲ့တယ်ဗျ။
ဒီအပိုင်းတွင်မွန်ဂိုဒေတာမှဗျူဟာကုန်းနှစ်ကုန်းကိုတင်းယူခဲ့ကြောင်းနဲ့ဒီလ9ရက်နေ့ကတော့မွန်ဂိုမြို့အနောက်ဘက်မှာရှိတဲ့ပန်လုံဗျူဟာကုန်းကိုလည်းတင်းယူခဲ့ကြောင်းပြောပါတယ
်။မွန်ဂိုဗျူဟာကုန်းနဲ့ပန်လုံဗျူဟာကုန်းကတော့တစ်ခုမဟုတ်ဘူးနော်။တော့နှစ်ခုပါဗျ။မွန်ဂိုဗျူဟာကုန်းကိုကျွန်တော်ဒီနေ့နေ့လယ်မှာတင်းပိုင်နိုင်ခဲ့တယ်။ဒါပေမဲ့ဒီပန်လုံကိုတော့ကျွန်တော်တို့ဒီ9ရက်နေ့ကလေးကတင်းပိုင်နိုင်ခဲ့တဲ့နေရာဖြစ်ပါတယ်ဗျ။ပန်လုံဆိုတာကဒီမွန်ဂိုရဲ့အနောက်ဘက်တောင်ကုန်းပေါ်မှာတပ်ထိုင်ထားတာဖြစ်တယ်။
ပန်လုံဗျူဟာကုန်းတိုက်ပွဲမှာစစ်ကောင်စီတပ်မ99ကတပ်မမှုဘုံမှုကြီးအောင်ကျော်လင်းကြာဆုံးခဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေတာပါ ဒီလ၄ရက်နေ့ကိုကန့်တက်မတော် MNDAA နဲ့ရခိုင်တက်တော် AA တို့ပူးပေါင်းပြီးပန်လုံပင်မဗျူဟာကုန်းရဲ့ကာကင်းစခန်းနှစ်ခုကိုစတင်တိုက်ခိုက်ခဲ့တာပါ။၅ရက်နေ့မှာတော့ကာကင်းစခန်းနှစ်ခုနဲ့ပင်မဗျူဟာကုန်းကိုပါသိမ်းယူခဲ့ကြောင်းနဲ့ပန်လုံဗျူဟာကုန်းတိုက်ပွဲမှာရခိုင်တက်တော် AA ကအဓိကဥဆောင်တိုက်ခိုက်ခဲ့တာဖြစ်ကြောင်းညီနောင်မာမိတ်အဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။တက်မ69ကတက်မမူကြဆုံးတဲ့သတင်းကိုတော့ VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ TNL ကတော့ဒီနေ့မနေ့6နိုင်လောက်မှာနန်းခမ်းမြို့မြို့လယ်ဖျားမှာအခြေစိုက်ထားတဲ့စစ်ကောင်စီနဲ့ပြည်သူစစ်တွေရဲ့စခန်းကိုသိမ်းယူခဲ့ကြောင်းနဲ့ပစ္စတိုတလက်အပါဝင်လက်နက်မျိုးစုံ28လက်နဲ့အခြားစစ်သုံးဆောင်ပစ္စည်းတွေသိမ်းယူနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ TNL ကဒီနေ့ထုတ်ပြန်တဲ့သတင်းမှာသူတို့တပ်ဖွဲ့ဝင်တွေမန်တုံမြို့ရဲစခန်းရှိမှာရိုက်ကူးထားတဲ့ဓာတ်ပုံကိုထုတ်ပြန်ထားပေမဲ့မြို့ကိုသိမ်းယူခြင်းရှိမရှိကိုရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။ပလောင်ဒေတာခန့်တူကတော့မန်တုံမြို့ကိုသိမ်းပိုက်လိုက်ပြီဖြစ်ကြောင်းပြောဆိုပါတယ်။
သူကမန္တလေးကိုသိပြီးတော့နန်းသူကဆုလိုက်နော်နန်းသူလည်းနန်းသူနဲ့နေတာပေါ့အဲဒီမှာတိုင်းအဲ့လိုစားတယ်တိုင်းပြီ
ဒီသတင်းနဲ့ပတ်သက်ပြီးအတီးပြူးချက်ရယူနိုင်ဖို့မန်တုံဒေတာခန်အချုပ်ကိုဖုံးခေါ်ဆိုခဲ့သလို TNL ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ6ရက်နေ့ကတော့နောင်ချိုမြို့နယ်ဂုတ်တွင်းဘက်မှာ TNL နဲ့ MDY PDF ပူးပေါင်းပြီးစစ်ကောင်စီတက်စကန်တွေကိုတိုက်ခိုက်ခဲ့တာရှိပေမဲ့နောက်ဆုံးအခြေအနေတွေကိုသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးအော်တိုဘာလ29ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ရှမ်းမြောက်တိုက်ပွဲတွေကြောင့်လောက်ကင်မျိုးကနေရပြန်ခီးတဲ့400ကျော်ဟာပါစင်ကျော်ရွာအနီးမှာ MMDAA ကဖျက်ဆီးခွင့်မပေးတာကြောင့်လမ်းကြီးမှာတောင်းတင်နေကြပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့သတင်းနဲ့ပြန်ကြားရေးဌာနကတော့ဒေတာတွင်ဖြစ်ပွားတဲ့စစ်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးလာတဲ့ပြည်သူ12000ကျော်အတွက်နေဆက်မြင့်125မှာဆေးချောင်စခန်းဖွင့်လှစ်ထားကြောင်းသတင်းထုတ်ပြန်ပါတယ်။ဒီလ6ရက်နေ့မှာတော့13400အထိရှိလာနေပြီးအခြေခံနေရာထိုင်ခင်းစားနေရိတ်ခါကျန်းမာရေးနဲ့တောက်တုံးရေးအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းလည်းဖော်ပြထားပါတယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ကတော့ရက်သက်တပတ်ကြာတိုက်ပွဲတွေအတွင်းအိုးအိမ်စွန့်ခွာထွက်ပြေးရသူ23000ကျော်ရှိပြီးအရင်ကရှိနေပြီးစစ်ရှောင်တွေနဲ့ပါဆိုရင်အခုအခါဒုက္ခသည်စုစုပေါင်း38400ရှိကြောင်းကြာတာပတိနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီးတော့ကိုကန့်နယ်မြေတွေကတပ်စခန်း3ခုနဲ့မွန်ဂိုဒေသကတပ်စခန်းတစ်ခုကိုသိမ်းယူနိုင်ခဲ့တဲ့အကြောင်းကိုကိုစံကျော်ထွန်းကပြောပြပေးသွားတာပါရှင်။အခုဆက်လက်ပြီးတော့စကိုင်းတိုင်းအိန္ဒိယနယ်စပ်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့နယ်မြေဒေသအချို့ကိုသိမ်းချုပ်နိုင်တဲ့အကြောင်းကိုပြောပြပေးမှာပါ။စကိုင်းတိုင်းနဲ့အိန္ဒိယနယ်စပ်ဖြစ်တဲ့ကလေးမြို့နယ်တမူးမြို့နယ်ကြားကခန့်ပတ်မြို့ကိုထိန်းချုပ်လိုက်နိုင်ပြီလို့ဒေတာရင်းကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ကလေးမြို့နယ်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးပါကလေးတမူးအာရှလမ်းမပေါ်ကခန့်ပတ်မြို့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဝင်းခန့်မောင်ကကြေညာပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမြို့နယ်အိန္ဒိယနယ်စပ်တမူးမြို့ကြားကခန့်ပတ်မြို့နယ်ဝီတုတ်ကျေးရွာကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေကသိမ်းပိုက်လိုက်တယ်လို့ခံပတ်ပြည်သူအုပ်ချုပ်ရေးအဖွဲ့အတာဝန်ရှိသူတူက VOA ကိုပြောပါတယ်
။၃ရက်နေ့စတာကိုကျွန်တော်တို့ဒီဝီတုံနဲ့ဝီတုံနဲ့ပြီးတော့ဒီခံပတ်နဲ့ပေါ့နော်ခံပတ်ကိုတိုက်တာဆင်းတော့ခုတက်ကော၃ရက်နေ့တိုက်ပြီးမှ၅ရက်နေ့မှရတယ်ပေါ့နော်ခံပတ်ကော၃ရက်နေ့တိုက်ပြီးဒီနေ့ခုနှစ်ရက်နေ့မှရတယ်ဆိုတော့ခံပတ်မျိုးတစ်ခုလုံးမှစစ်တပ်မရှိတော့ဘူးနော်စစ်သားလည်းမရှိတော့ဘူးဟုတ်ဒီတက်ကောင်နေရတော့အမြန်ပြန်မှာပါဒီတက်ကောင်လည်းဒီလိုရတဲ့နေရာမှာတော့တခြားလေးရွှေ့ထားပြီးရင်ပေါ့နော်ဒီကတိုက်နေပါတာဖားရည်နေပါတာဖားရည်ဦးစီးဒီခေတ်ဆောင်လို့ပုံနေပါရှင်ဟုတ
်နိုဝင်ဘာ3ရက်နေ့ကစလို့စစ်တပ်တပ်ဆွဲထားတဲ့ခံပတ်မျိုးစစ်တပ်စခန်းကုန်းနဲ့ဝီတုတ်ကျေးရွာကစစ်တပ်တပ်ဆွဲထားတဲ့နေရာတို့ကိုပူးပေါင်းတပ်ဖွဲ့တွေကစတင်ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးဒီနေ့မှာတော့ခံပတ်မျိုးကိုတင်ပိုက်လိုက်နိုင်တာဖြစ်ပါတယ်အရင်ကတိုက်ပွဲတွေဖြစ်ပွားရင်ကလေးမျိုးဘက်ကိုစစ်ဆောင်လေးရှိတဲ့ဒေသခံတွေဟာအခုတော့ကလေးမျိုးဘက်မှာလည်းတိုက်ပွဲတွေဖြစ်နေတဲ့အတွက်ခံပတ်မျိုးနဲ့နှီးဆက်ရာကျေးရွာတွေမှာခိုးလုံနေကြရတယ်လို့စစ်ဘေးရှောင်ဒေသခံတို့ကဆိုပါတယ
်ဟုတ်ပဲလေကားကထွက်လို့မရဘူးဆိုတော့လည်းစိတ်သွားတာဆိုတော့ကလေးမျိုးဘက်နဲ့သွားလို့မရဘူးဆောင်လို့မရတော့ဘူးအဲ့လိုဖြစ်နေဟုတ်ပဲမှလည်းဂျာဂျူဘက်မှလည်းဖြစ်ဖြစ်နေတယ်ဆိုပြီးတော့မှအော်စာရင်းတောင်းပြတော့ဟိုကျွန်တော်ဆောင်တဲ့ဒီကဆွေးကြားပဲစားရတော့တာကျွန်တော်ဘာမှလည်းမပါအဲ့တော့ဘူးဒါကျွန်တော်တို့ချက်ချင်းပြရတော့တာပဲဆိုတော့မရှိဖြစ်တော့ဘူးကိုတော့ကိုပေါ်အပ်ဝတ်နဲ့ဘာလို့ဝတ်တယ်နဲ့အဲ့ဒီလေဒီဘာလို့ဆင်းရှားချင်းမရှိတော့လို့ဆိုတော့ကျွန်တော်ပဲတော့ကြတော့တာ
အရင်လားကခံပတ်မျိုးမှာတိုက်ပွဲဖြစ်ချိန်ကလေးမျိုးနဲ့အိန္ဒိယဘက်ကိုတင်းချောင်ကြပေမဲ့အခုခါမှာတော့ကလေးမျိုးဘက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးအိန္ဒိယဘက်ကလည်းဖမ်းဆီးတွေရှိနေတဲ့အတွက်ဒီဆက်ရာကြေးရွာတွေမှာပဲတင်းချောင်နေကြရတယ်လို့လည်းပြောပါရယ်ခံပတ်မျိုးဟာကလေးတမူအာရှလမ်းမကြီးပေါ်မှာရှိတဲ့မြို့တစ်မြို့ဖြစ်ပြီးမြန်မာအိန္ဒိယကုန်စီစီစဉ်မှုရဲ့ အဓိကလမ်းမပေါ်ကမြို့တစ်မြို့လည်းဖြစ်ပါတယ်။အခုဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ခိုက်ခဲ့တဲ့စစ်တပ်စခန်းကုန်းဟာခမ်းပတ်မြို့ကနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးထိန်းသိမ်းတဲ့စခန်းကုန်းတစ်ခုလည်းဖြစ်ပါတယ်။ခမ်းပတ်မြို့စစ်တပ်စခန်းကုန်းကိုဇူလိုင်လအလယ်ပိုင်းကလည်းကာကွယ်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးအခုနိုဝင်ဘာမှာဒုတိယအကြိမ်တိုက်ခိုက်တာမှာတော့မြို့ကိုထိန်းချုပ်နိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။အင်္ဂါညရဲ့ထိတ်တန်းရောက်တရင်ပေးဖို့ချက်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။သောတာရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်လည်းဆက်သွယ်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။အခုဆက်ပြီးတော့တရင်ပေးပို့ချက်တွေကိုဆက်လက်တင်ပြပေးပါမယ်။စကိုင်းတိုင်းနဲ့အိန္ဒိယနယ်စပ်ဖြစ်တဲ့ခမ်းပတ်ဒေသကိုဒေသရင်းကာကွယ်တပ်ဖွဲ့တွေကထိန်းချုပ်နိုင်နိုင်တဲ့အကြောင်းကိုစစ်သားကကိုရင်ခန့်မောင်ပြပြပေးတာပါ။အခုတော့ကရင်ပြည်နယ်ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအခြေအနေတွေကိုဆက်လက်တင်ပြပေးပါမယ်။ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ရှိဖရူဆိုမြို့နယ်မြောက်ပိုင်းငွေတောင်ရွာတစ်တဝိုက်မှာနိုဝင်ဘာ6ရက်နေ့ဖြစ်တဲ့မနေ့ကအထိ9ရက်ဆက်တိုက်ကရင်နီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်ကောင်စီကတည်နယ်ရင်းမှာလက်လွတ်ခဲ့ရတဲ့နေရာတွေကိုပြန်ထိန်းချုပ်နိုင်မှုအတွက်ထိုးစစ်တွေဆင်နေတယ်လို့ကရင်နီကာကွယ်တပ်ဖွဲ့ KNDF က VOE ကိုပြောပါတယ်။ဒီသတင်းပေးပို့ချက်တွေကိုအလိမ်မာကတင်ပြပေးပါမယ်ရှင်
။ဖရူဆိုမြို့နယ်မြောက်ပိုင်းဖရူဆိုဒီမော့ဆိုလမ်းပိုင်းကြားကငွေတောင်ရွာတစ်တဝိုက်မှာပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့ကစတင်ပြီးတော့နိုဝင်ဘာလ6ရက်မနေ့ကအထိ9ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတယ်လို့ဂရီနီအမျိုးသားများကကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
။ဒီငွေတောင်ရွာတစ်မှာစစ်ကောင်စီတပ်တွေလက်ကော်ကနေဒီပုစုထီကိုဒါရင်တန်းလေးဖြတ်တော့ဗောနော်ရင်တန်းဖြတ်တော့အဲဒီငွေတောင်ရွာတစ်မှာထိတွေ့တိုက်ပွဲတွေဖြစ်တယ်ဗောနော်အောက်တိုဘာလ31လောက်ကနေစပြီးတော့စစ်ကောင်စီကဒီရင်တန်းဖြတ်နိုင်ဖို့သူတို့ပြည်တော်စုလမ်းမကိုလုံခြုံရေးစပြီးတော့ယူတယ်အဲဒါယူတာကနေစစ်ကြောင်းထိုးပြီးတော့မှကျွန်တော် MRD ထိတွေ့တိုက်ပွဲစဖြစ်တယ်31ကနေဒီနေ့အချိန်ထိဖြစ်နေပါတယ်ဟုတ်
လိုက်ကောမြို့နယ်ကနေဖရူဆိုမြို့နယ်မြောက်ပိုင်းဘက်ကိုစစ်ရင်တန်း40ဝန်းကျင်လောက်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ KNDF ပါဝင်တဲ့ကရင်နီပူးပေါင်းတပ်တွေကကြားချက်တိုက်ခတ်ရမှာနှစ်ဖက်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့လည်းပြောပါရယ်။ဒီရက်ရှည်တိုက်ပွဲအတွင်းမှာနေအိမ်အပြည့်စီဘလောက်ရှိရဲဆိုတာနဲ့ထိခိုက်သေးဆုံးမှုရှိမရှိတော့ KNDF ကအသေးစိတ်ထုတ်မပြောပါဘူး။စစ်ဆောင်ဒေသခံတဦးကတော့စစ်ကောင်စီဘက်ကနေ့စဉ်ဆိုသလိုလက်နက်ကြီးတွေနဲ့တောက်လျှောက်ဥတီယာမရှိပြစ်ခတ်နေတာဖြစ်ပြီးတော့တိုက်ပွဲကအခုထိမပြီးသေးဘူးလို့ပြောပါတယ်
။ဒီတိုက်ထူရဒါမှထဲကလေးမြတ်ကတော့ညကကောင်မှထူရဒီထဲကတော့ကမလုံးများဒီထူရထိုက်ပြီးထူရအနောက်ကဖြစ်နေတယ်။ဘယ်လိုလဲအစ်ခါရောဘယ်လိုမှကြာမယူစမ်းပြီးမှတိုက်တော့ချီတော့လေကြောက်ထဖြစ်နေသလိုနည်းတော့ဒီခါတော့ရှိမှလည်းပေါ့နော်။ဒါမဲ့ခွေးပြည့်တဲ့ပြည်တော့မကြမိသေးဘူးပေါ့
။ Credit Data အတွဲကူညီပံ့ပိုးမှုတွေလှုပ်ဆောင်နေတဲ့ Credit လူခွေရေးအဖွဲ့တီထောင်သူကိုပညာကလည်းတိုက်ပွဲဖြစ်နေတာသိပေမဲ့မြေပြင်တရင်အချက်လက်တွေတော့အခုထိမရသေးဘူးလို့ပြောပါရယ်
။တိုက်ပွဲနဲ့ဖြစ်တယ်လို့ကျွန်တော်သိရတာပေါ့နော်။ဒီနေ့ကြည်လင်းငယ်ရဲ့ပြည်နေကြတာပေါ့နော်။ကျွန်တော်သင်္ဏကဖြစ်နေချေများဆုံးရှိတာကဖြစ်ပေါ်ဆိုကနေသူဆိုနဲ့ဒီမိုဆိုဆာလီမာဖြစ်တာပေါ့နော်အဓိကတကားတန်းဒီကိုတက်ခိုက်တာလို့ပဲအချမ်းမြင်တော့ကျွန်တော်အဲ့လိုပဲတိထားတာရှိပါတယ
်စစ်ကောင်စီတက်တွေဟာလက်သက်အင်အားလူအင်အားအများအများအသုံးပြုပြီးတော့ပြည်တော်စုလမ်းမကြီးတွေကိုထိန်းချုပ်နိုင်ဖို့ကြိုးစားနေတယ်လို့ Credit အမျိုးသားများကာကွယ်ရေးတက် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောပါတယ်ဒါပေမဲ့စစ်ကောင်စီတက်တွေကိုဒေသတွင်းတော်လှန်ရေးတက်တွေကပြင်းပြင်းထန်ထန်ခုခံတိုက်ခတ်နေတာဖြစ်ပါတယ်ဒါကြောင့်ဆရာနာတိမ့်ယူပြီး3နှစ်ထဲဝင်လာတဲ့လက်ရှိအချိန်ကရီနီဒေသထဲမှာမြို့ပေါ်ရပ်ကွက်နေရာလောက်သာစစ်ကောင်စီကတပ်စခန်းချပြီးတော့ထိ ंछ ုံနိုင်တာပါ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့ကယားပြည်နယ်မှာပြည်နယ်ရဲ့80ရာခိုင်နှုန်းလောက်ကိုတော်လှန်ရေးတပ်ဖွဲ့တွေကနေပြည်တော်စိုးမိုးထိ ंछ ုံနိုင်ခဲ့တယ်လို့ VOA ကိုပြောပါတယ
်ကျွန်တော်20မြို့ကိုတိုက်နိုင်တယ်နောက်ပြီးတော့ဒီလိုဒီစခန်းတွေကိုတိုင်နိုင်တယ်ဒါကတော့စဉ်းစားမြင်တာရှိတဲ့အောင်မြင်မှုဖြစ်ပါတယ်နောက်တစ်ခုကတော့ဒီစစ်ကောင်စီတပ်ကတော့ဒီမြို့ပေါ်ရက်ွက်တွေလောက်ပဲသူကထိန်းချုပ်နိုင်တော့တဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဆိုတော့ဒီမော့ဆိုဆိုလည်းဒါမြို့ပေါ်ရက်ွက်တွေလောက်ပဲနောက်ပြီးတော့ဒါကွန်ပျူတာမြို့ပေါ်ရက်ွက်တွေလောက်ပဲပေါ့နော်ဆန်တဲ့ဒီကျွန်တော်တို့ဗျာပြည်နယ်ရဲ့နေပြည်တော်90ကနေ90ရာခိုင်နှုန်းလောက်ကိုတော်လှန်တပ်ဖွဲ့တွေကတော့စုမိုးထားနိုင်တဲ့အနေအထားမျိုးဖြစ်တယ်ပေါ့နော
်ဒါကြောင့်စီရေးအရာတော်လှန်ရေးတပ်ဖွဲ့တွေဟာ အောင်မြင်မှုတစ်ခုရနိုင်ပြီဖြစ်ကြောင်းလည်းပြောပါရယ်။ကြားပြည်နယ်တွင်စစ်ရေးအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီကတရင်တစုံတရာမထုတ်ပြန်သေးသလိုကြားပြည်နယ်အစိုးရအဖွဲ့ဝင်ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်မရခဲ့ပါဘူးရှင်။
ကရင်ပြည်နယ်ဖရူဆိုမြို့နယ်မြောက်ပိုင်းမှာဖြစ်နေတဲ့ရက်ရှိတိုက်ပွဲတွေအကြောင်းနဲ့စစ်ကောင်စီကမြို့ပေါ်ရက်ွက်တွေလောက်သာထိန်းချုပ်နိုင်တော့တယ်ဆိုတဲ့အကြောင်းကိုအလိမ္မာကပြောပြပေးသွားတာပါအခုဆက်ပြီးတော့တရုတ်နိုင်ငံနယ်စပ်မြို့တွေမှာမြန်မာအလုသမားတွေတရုတ်ဝင်အလုလုခွင့်ရဖို့အတွက်မြန်မာတရုတ်နှစ်ဖက်ဆွေးနွေးနေတဲ့အကြောင်းကိုဆက်လက်ပြောပြပေးသွားပါမယ်တရုတ်ယူနန်ပြည်နယ်နဲ့နယ်စပ်မြို့တွေမှာမြန်မာနိုင်ငံသားတွေအလုသမားမြန်မာနိုင်ငံသားအလုသမားတွေတရားဝင်စာချုပ်နဲ့အလုလုခွင့်ရဖို့အတွက်တရုတ်မြန်မာနှစ်ဖက်ကအလုသမားရေးတာဝန်ရှိသူတွေကုမင်းမြို့မှာနိုဝင်ဘာ9ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။မကြာခင်မှာပူးပေါင်းအဖွဲ့တစ်ခုဖွဲ့ပြီး MOU ကိစ္စတွေအလုသမားဥပဒေကိစ္စတွေကိုဆက်လက်ညှိနှိုင်းသွားမယ်လို့မြန်မာအလုသမားရေးဌာနဘက်က VOA ကိုပြောပါတယ်။ဒီသတင်းပေးပို့ချက်တွေကိုကိုလွင်ငင်းချန်းကျော်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ထိစပ်နေတဲ့တရုတ်ပြည်ယူနန်ပြည်နယ်ပေါ့ဆန်းနဲ့တဲဟုံကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့မြန်မာနိုင်ငံသားတွေတရားဝင်နေထိုင်အလုပ်လုပ်ခွင့်ရဖို့တရုတ်မြန်မာနှစ်ဖက်တာဝန်ရှိသူတွေတနည်းကနေနေကဆွေးနွေးခဲ့ပါတယ်။လောလောဆယ်မှာတော့တရုတ်နယ်စပ်မှာရှိတဲ့မြန်မာတွေအတွက်အဓိကထားပြီးညှိနှိုင်းနေတယ်လို့မြန်မာအလုပ်သမားရေးရာဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွင့်ဝင်က VOA ကိုပြောပါတယ်
။အဓိကကတော့ဒီနယ်စပ်ဒေသပေါ့ဒီကျွန်တော်တို့ရှေ့ပြောင်းလုပ်တာလိုအပ်ချက်ရှိတဲ့အနေအရမှာမြန်မာလူသားတွေကိုခြား MOU ထိုးထားတဲ့နိုင်ငံတွေကြီးတူပေါ့နော်မနိုင်ငံအဓိမပြုပြီးတော့တရားဝင်လုပ်ကိုင်ခွင့်ရရှိဖို့လူ့သမားဥပဒေနဲ့အညီအကျိုးခံစားခွင့်ရဒီအတိုင်းကျွန်တော်တို့ဆက်ဆောင်တော့မှာဖြစ်ပါတယ်ဒီကျွန်တော်တို့ဘက်ကလိုအပ်ချက်လိုလားချက်ပုံကကျေုံဒီမှာကလူ့ပြည်နိုင်ငံရဲ့အခြေဒီမှာကြက်တာရင်ကျွန်တော်တို့ဝန်ကြီးချုပ်တဲ့ဘယ်များလုံးဖွဲ့ပြီးလုပ်ပါမှာ
မကြခင်မှာနှစ်နိုင်ငံပါဝင်တဲ့အဖွဲ့တစ်ခုကိုဖွဲ့ပြီးအဲ့ဒီနောက်မှာတော့တရားဝင်နားလည်မှုစာချုပ်လော MOU စာချုပ်နဲ့အလုသမားခေါ်ယူရေးကိစ္စတွေကိုဆက်ပြီးညှိနှိုင်းသွားမယ်လို့လည်းသူကပြောပါတယ်။လက်ရှိမှာတပတ်နေထိုင်ခွင့်ကန့်နဲ့တရုတ်နယ်စပ်ကိုဖျက်ချော်နေတဲ့မြန်မာနိုင်ငံသားကတရက်ကို200နဲ့300ကျားမှရှိတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။မြန်မာဘက်မှာအလုတ်ကင်ရှားပါလို့တရုတ်ပြည်ကိုသွားကျင်တဲ့အရေးအတွက်ကပိုပြီးများလာတာပါ။မြန်မာအလုသမားများလာတာကြောင့်ဒုက္ခတွေလည်းဈေးကျလာပါတယ်။အရင်ကတရက်ကိုတရုတ်ယွမ်ငွေ200မြန်မာငွေ8000လောက်ရပေမဲ့အခုဆိုရင်တော့60လောက်ပဲရတယ်လို့အလုသမားတချို့ကပြောပါတယ်။နှစ်နိုင်ငံတရားဝင်စာချုပ်စာတမ်းနဲ့လုံးမယ်ဆိုရင်တော့လောက်ခခေါင်းပုံဖြတ်တာတွေရော့သွားနိုင်တယ်လို့ရွှေလီမြို့မှာအလုလုံနေတဲ့မြန်မာတဦးကပြောပါတယ်။
ဒီရောက်လာတဲ့လူရင်းမြန်မာနိုင်ငံသားလောက်တိုင်းဟာအင်တာမများတဲ့အခါကျတော့ဒီတရုတ်ဖက်ကလည်းဒီလောက်ခလာဆောင်တဲ့ပတ်သက်ပြီးမနေ့ဖဲတော်ကိုချဆင်းသွားတယ်လို့ပြောရမှာပေါ့နော်။အလုပ်တပေါ်လုပ်တဲ့အချိန်မှာကျတော့ဆမထားတဲ့ရှိနေရှိကမ်းရှိတဲ့အခါကျတော့လူတိုင်းကလည်းလွတ်ချက်တွေနဲ့ဒီလောကလာတာသမတ်တာတို့ဘာလို့ရှိလာမှာပဲအဲတရားဝင်သမတ်ထားပြီးသားဂိမ်းလုံးတစ်ခုနဲ့လုပ်နိုင်တော့ဆိုမြန်မာနိုင်ငံသားတွေအားလုံးပဲပြည်ပြီးမှကောင်းတာပေါ့နော
်မြန်မာအများစုဟာယာတီဆိုင်ခင်းတွေအထည်ချုပ်ဆက်ယုံတွေဖုံးအပိုပစ္စည်းနဲ့စောက်လုပ်ရေးလုပ်ငန်းဝင်တွေမှာအလုပ်လုပ်ကြတာပါလက်တလောမှာတော့တရုတ်အစိုးရကမြန်မာနိုင်ငံသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပေးမထားပါဘူးအခု2023ခုနှစ်အစမှာတရုတ်အစိုးရကကိုဗစ်ကန့်သတ်ချက်တွေလျှော့ချလိုက်ပြီးတဲ့နောက်မူဆယ်နယ်စပ်ဂိတ်ကိုပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံသားအများအပြားဟာတပတ်နေထိုင်ခွင့်ကတ်ဒါမှမဟုတ်တစ်နှစ်နေထိုင်ခွင့်စာအုပ်တွေနဲ့တရုတ်ပြည်ဘက်မှသွားပြီးအလုပ်လုပ်နေကြတာပါခင်ဗျာ
တရုတ်ယူနန်ပြည်နယ်နဲ့နယ်စပ်မြို့တွေမှာမြန်မာနိုင်ငံသားတွေတရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်တရုတ်မြန်မာနှစ်ဖက်ကအလုပ်သမားရေးတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးခဲ့တဲ့အကြောင်းကိုကိုငင်းချန်းကပြောပြပေးသွားတာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲတောတာရှင်နေအနေနဲ့မြန်မာ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုလို့ရှိရင်တော့ကျမတို့စီကို email လိပ်စာ bamis@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်နဲ့ဆက်သွယ်နိုင်ပါတယ် VOA American အတန်လွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကလည်းကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည7:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရရှိပါတ
ယ် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျွန်တော်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းလေးရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍရဲ့အလှည့်ရောက်ပါပြီရှင်။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာအရေးအမေရိကန်နိုင်ငံရေးကမ္ဘာတလွားခီးသွားကြောင်းသတင်းဆောင်မတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံကအဓိကလူဒန်းစား၂ရက်ဖြစ်တဲ့အလုသမားနဲ့တောင်သူလေသမားတို့ဟာစစ်အစိုးရခေတ်အဆက်ဆက်မှာဖိနှိပ်ခံရတာချင်းတွင်ကြပေမဲ့အလုသမားလူဒန်းစားအတွက်လူမှုဖူလုံရေးစနစ်ကတော့အခုထိတည်ရှိနေပါသေးတယ်။ဒါပေမဲ့တောင်သူလေသမားတွေအတွက်ကတော့ဒီလိုလူမှုဖူလုံရေးစနစ်တွေကဘယ်ခေတ်ဘယ်အခါကမှမရရှိခဲ့ကြပါဘူး။ဒီလိုအခြေအနေတွေကိုလေ့လာထားတဲ့ကိုခင်မောင်စိုးဝင်းကအခုလိုပဲစူးစီးတင်ဆက်ထားပါတယ်။နားဆင်ကြည့်ကြပါအောင်ရှင်။
ပါရင်က1962မတ်လ2ရက်ပထမဆုံးအကြိမ်စစ်အာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တော်လှန်ရေးကောင်စီအစိုးရကတောင်သူလေသမားနဲ့အလုသမားကိုအဓိကထားအခြေခံတဲ့အကြောင်းကြေညာခဲ့ပါတယ်။အဲ1984မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီရဲ့အခြေခံဥပဒေအရအလံကိုတော်မှဇဗနန်နဲ့ဆက်သွားကိုပုံဖော်ထားပါတယ်။ဒါဟာတောင်သူလေသမားနဲ့အလုသမားကိုကိုစားပြုတဲ့တင်ဂေတဖြစ်တယ်လို့အဓိပ္ပာယ်ဖွင့်ထားပါတယ်။အဲ့ဒီအချိန်ကစပြီးတောင်သူလေသမားတွေဟာအရင်ကမရှိခဲ့ဘူးတဲ့မဆိုင်မနေရစီမံကိန်းသီးနှံကိုပဲစိုက်ပျိုးရတာထွက်ရှိလာတဲ့သီးနှံကိုတာဝန်ကျေလို့အမိတက်ပြီးအတင်းအကျပ်ဈေးနှိမ်ဝယ်ယူတာတွေခံကြရပါတယ်။ဒါပေမဲ့လည်းတောင်သူလေသမားတွေအတွက်ကျန်းမာရေးပညာရေးစတာတွေမှာတော့ဘာတစ်ခုမှခံစား권မရကြပါဘူး။အလားတူအလုသမားတွေအပိုင်းမှာလည်းအဲ့ဒီအချိန်စစ်အာဏာရှင်တဖြစ်လဲမြမဆိုရှယ်လစ်လမ်းစဉ်တပါတီရဲ့အလိုကျအလုသမားအစီယုံအောက်မှာပဲတတ်မှတ်ထားတဲ့လှုပ်အားကနဲ့ကြိုက်ကြိုက်မကြိုက်ကြိုက်အလုပ်လုပ်ကြရပါတယ်။ဒါပေမဲ့လည်းအလုသမားတွေအတွက်လုံလောက်မှုမရှိနေပါပေမဲ့လူမှုဖူလုံရေးအထောက်အပံ့လူမှုဖူလုံရေးကျန်းမာရေးစေပေကံစတဲ့စနစ်တွေကတော့ရှိနေသေးပါတယ်။ဒါအပြင်အလုသမားတချို့ကိုအလုသမားဝန်ကြီးဌာနလက်အောက်ခံအလုသမားအစီယုံအစီအစဉ်နဲ့နိုင်ငံတကာစက်ယုံအလုပ်ယုံတွေကိုလေ့လာတဲ့အစီအစဉ်ကိုလည်းစီမံပေးခဲ့တာရှိပါတယ်။ဒါပေမဲ့လည်းတောင်သူလေသမားတွေအတွက်မှာတော့နိုင်ငံတကာစိုက်ပျိုးရေးကိုတွားရောက်လေ့လာ권တွေဒီကနေ့အထိမရရှိကြပါဘူး။သို့သောစံစဘာလုပ်ငန်းရှင်များအသင်းနဲ့စိုက်ပျိုးရေးမွေးမြူရေးဌာနကအရာရှိတွေကိုတော့လေ့လာရေးသင်တန်းစတာတွေဆီလွတ်ပြီးမဲ့တောင်သူလေသမားစစ်စစ်တွေပါဝင်တာမရှိပဲအမြေခံတွေလောက်ပဲပါဝင်တာရှိပါတယ်။ဒီလိုတောင်သူလေသမားနဲ့အလုသမားတို့ကမတူညီတဲ့အခြေအနေတွေကိုနဝတနာအဖာစစ်အစိုးရအဆက်ဆက်နဲ့အခုစစ်ကောင်စီလက်ထက်တိုင်အောင်မပြောင်းမလဲရှိနေကြပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်ကနေအယတ္တအစိုးရကိုပြောင်းလဲသွားတယ်လို့ဆိုတဲ့သမရဦးသိန်းစိန်အစိုးရခင်မှာတော့အလုသမားတွေအတွက်ဖြည့်ရှင်ရေးရန်ရာတရရှိလာပြီမဲ့တောင်သူလေသမားတွေအတွက်ကတော့အဲ့ဒီလိုလှုပ်ခွင့်မရကြသေးပါဘူး။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုသမားများအဖွဲ့ချုပ် FTUB ရဲ့တောင်သူလေသမားရေးရာသင်တန်းတွေပို့ချခဲ့သူဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ
်။အလုသမားတွေအနေနဲ့ပြည်စည်းဝါးအတွက်သမဂ္ဂတွေဖွဲ့စည်းနိုင်ခွင့်ရပါနောက်တစ်ခါကြလို့ရှိရင်အလုသမားတွေပြဿနာပေါ်လာတဲ့အခါကြရင်ညှိနှိုင်းချန်ကြီးရန်တရားဆိုတာကိုတိစောက်နိုင်နေပါတယ်။ညှိနှိုင်းချန်ကြီးရန်တရားဆိုတာကအလုသမားအလုရှင်ပြဿနာတွေဖြစ်လာခဲ့ရဆိုလို့ရှိရင်အဲ့ပြဿနာဖြစ်တဲ့စီမှာဆုံးဖြတ်ပြီးဖို့ခုံဖွဲ့တွေဖွဲ့တဲ့အခါမှာအလုသမားတွေရဲ့ကိုယ်စားလှယ်တွေပါဝင်ခွင့်ရှိလာပါတယ်။အလုသမားတမကတွေရဲ့ကိုယ်စားလှယ်တွေပါဝင်ခွင့်ရှိလာပါတယ်။သူကဒီတရားရုံးနေစီမရောက်ခင်မှာဒါစိစက်ဖြန်ကြီးညှိနှိုင်းတဲ့ရန်တရားပါ။အဲ့တော့ဒီလိုဟာမျိုးတွေဖြစ်လာတယ်။နောက်တစ်ခါလူမှုဖူလုံရေးကိစ္စတွေအကျိုးခံစား권တွေဖြစ်လာပါတယ်လူမှုဖူလုံရေးအကျိုးခံစား권ဆိုတာအလုသမားစီကနေပြီးတော့ဒုက္ခလစာတွေကဘလောက်ယာကန်နှုံးထုတ်ယူတယ်အဲ့ဒီဟာမှတခါအစိုးရနဲ့အလုရှင်တို့ပူးပေါင်းပြီးဖြည့်ပြီးတော့ဆေးရုံနောက်တစ်ခါနာမကျန်းဖြစ်တဲ့အခါမှာထောက်ပံ့ကြီးစသည်အပြင်အဲ့ဒါတွေကိုရရှိစေပါတယ်အဲ့တော့ဒီလိုအခွင့်အရေးမျိုးတွေရရှိလာတဲ့ဟာမျိုးကိုပိုပြီးလူများစုဖြစ်တဲ့အလုသမားလူကြီးရှိနေတဲ့ စိုက်ပျိုးရေးကဏ္ဍမှာလည်းဒါမျိုးဟာတွေကိုတဖြည်းဖြည်းကျယ်ကျယ်ပြန့်ပြန့်ရရှိလာစေဖို့လိုပါလိမ့်မယ်။ဥပမာဆိုရလူမှုဖွံ့ဖြိုးရေးခန်းစား권လူမှုဖွံ့ဖြိုးရေးစေယုံစေပင်ကနေမှာစေကူတာ권အဲ့တော့ဒီနေရာမှာပြောเสียရရှိလာတာကတော့အလौသမားကတော့အဲသူ့လောကလာစာရှိတယ်အလုတ်ရှင်စီကနေပြီးတော့အဲဟိုအလုတ်ရှင်လည်းရှိတယ်အဲ့တော့သူတို့လောကလာစာတွေကထုတ်ရတာလွယ်တယ်အလုတ်ရှင်စီကယူရတာလွယ်တယ်စသည်အချင်းအဲငင်းခုံရတာတွေရှိပါတယ်အလုတ်သမားလယ်သမားမှာကြာအဲ့လိုမျိုးလောရတာခက်တယ်အဲ့တော့ဟိုလူမှုပုံလုံးကြီးပေးလို့ရှင်တော့ဒါအဲကုသခွင့်ရမှာပေါ့လို့လွယ်လွယ်ပြောကြတာတွေရှိပါတယ်ဒါပေမဲ့ဒါတွေကိုဥပဒေနီလန်းတကြနဲ့စနစ်တကြပေါ့နော်အကာအကွယ်ပေးတာမျိုးတော့မတွေ့ရသေးပါဘူးအဲ့တော့အဲ့လိုမျိုးဟာမျိုးတွေကိုတဖြည်းဖြည်းတိဆောက်ယူနိုင်ဖို့ကျွန်တော်တို့ကတော့တိုက်တွန်းကြင်ပါတယ်အဲ့တော့အဲ့လိုတိုက်တွန်းအဲ့လိုလုပ်မယ်ဆိုလို့ရှိရင်ဒီလေသမားတွေစိုက်ပျိုးရေးအလုပ်သားတွေအတွက်သူတို့ ਨੇ တက်ဆိုင်နဲ့သူတို့ကိုယ်တိုင်ဖွဲ့စည်းထားတဲ့လွတ်လပ်တဲ့အသင်းဖွဲ့စည်းတွေရှိနေလို့ရှိလို့ရှိရင်ပိုးပြီးတော့အကျိုးရှိအောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ပြောချင်တာဖြစ်ပါတယ်
ကောင်းသူလဲသမားတွေအနေနဲ့ကျေးလက်ဒေသတွေမှာနေရာပြောင်းကျဲနေတယ်လို့အသိအမြင်မှာလည်းအားနည်းနေပါတယ်။ဒါအပြင်အလုသမားတွေလိုစုစည်းမှုအပိုင်းမှာလည်းတဘာဝအရာကိုအားနည်းနေပါတယ်။အဲဒီလိုအခြေအနေကြောင့်လွတ်လပ်တဲ့တောင်သူလဲသမားအသင်းဖွဲ့တွေလိုအပ်ပြီးတောင်သူလဲသမားတွေရဲ့စန္ဒကိုကိုးစားပြုဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့လည်းတောင်သူလဲသမားတွေကိုအမိခံအသုံးချတဲ့အသင်းဖွဲ့တွေကတော့တောင်သူလဲသမားအကျိုးကိုဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့လည်းမြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FTUB ရဲ့တောင်သူလဲသမားရေးရာသင်တန်းတွေပို့ချပေးခဲ့သူဒေါက်တာဇဝင်းအောင်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကလေယာစိုက်ပျိုးရေးနိုင်ငံမှာအဲ့တော့လေယာစိုက်ပျိုးရေးနိုင်ငံမှာဒီလေယာစိုက်ပျိုးရေးလုပ်သားတွေသူတို့မိသားစုတွေရဲ့ဘဝမတူးတက်ဖဲနဲ့တော့နိုင်ငံတူးတက်ဖို့ဆိုတာပြောဖို့ခက်ပါတယ်အဲနောက်တစ်ခါဒီလေယာစိုက်ပျိုးရေးလုပ်သားတွေရဲ့အတန်ပေါ့နော်သူတို့ရဲ့ကုစားပြုမှုမှန်မှန်ကန်ကန်ရဖို့လည်းလိုပါတယ်အဲလေယာအသင်းဖွဲ့တွေတော့ရှိပါတယ်ဥမာစပါးကုန်တယ်ကြီးများအသင်းလို့ဆန်ဆက်ရှင်များအသင်းလို့စသည်အားဖြင့်အသင်းကြီးတွေရှိတယ်အသင်းဖွဲ့ကြီးတွေရှိတယ်အဲ့တော့သူတို့တွေရှိပေမဲ့ဒါဟာတကယ်လေယာအလုပ်သမားတွေကိုကုစားပြုတဲ့အတန်မဟုတ်သေးပါဘူးနောက်တစ်ခါဒီလေယာလုပ်သားတွေရဲ့ကုစားပြုတဲ့အစိတ်အပိုင်းအနေနဲ့လေယာလုပ်ငန်းအတွက်လိုအပ်တဲ့ဥပမာကျန်းမာရေးပညာရေးဈေးွက်ရှာဖွေရေးနောက်ဒီစက်မှုကဏ္ဍမြင့်တင်ရေးစတဲ့လုပ်ငန်းတွေမှာထဲရဲ့ဝင်ပါဝင်ဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ဒီမိုကရေစီကိုလက်တွေ့အသုံးချရလဲကြတယ်ပြီးတဲ့အခါနိုင်ငံတူတက်အောင်လဲဆောင်ရွက်နိုင်မှာဖြစ်တယ်လို့ပဲကျွန်တော်ပြောလိုပါတယ
်မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကမိကိုအားထားရတဲ့အတွက်တောင်သူလယ်သမားတွေရဲ့ဘဝကိုမြင့်တင်ပေးဖို့လိုအပ်တယ်လို့ကုံထုတ်ဆွမ်းအားတိုးတက်ဖို့ဆိုရင်အလုသမားလူဒန်းစားတွေရဲ့ဘဝကိုလည်းမြင့်တင်ပေးဖို့လိုအပ်ပါတယ်။အလုသမားလူဒန်းစားအတွက်အရင်ကိုလိုနီခေတ်ပါလီမန်ဒီမိုကရေစီခေတ်ကတည်းကရှိခဲ့တဲ့လူမှုဖူလုံရေးစနစ်တွေကိုစစ်အာဏာရှင်ခေတ်အဆက်ဆက်မှလည်းဖျက်သိမ်းခြင်းမရှိခဲ့ပေမဲ့ရပိုင်ခွင့်ကတော့တော်တော်ကိုနေပါလွန်ပါတယ်။ဒါပေမဲ့လည်းတောင်သူလယ်သမားလူဒန်းစားအတွက်ကတော့အခုချိန်အထိအလုသမားလူဒန်းစားတွေရရှိခဲ့တဲ့အဲ့ဒီလောက်အကျိုးခံစား권ကိုတောင်မှမရရှိကြပါဘူးခင်ဗျာ
အဖိနေခံတောင်သူလေသမားတွေအကြောင်းကိုကုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့အစ္စရေးနဲ့ဟားမတ်စ်တို့အကြားမှာစစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းစစ်ပွဲနဲ့မြန်မာပြည်တွင်းကစစ်ပွဲတွေအကြောင်းကိုဟောင်းစာအစီအစဉ်ကနေပြီးတော့တင်ဆက်ပေးပါမယ်အစ္စရေးနဲ့ဟားမတ်စ်တို့ကြားစတင်ခဲ့တဲ့စစ်ပွဲတွေကြောင့်ယူကရိန်းစစ်ပွဲနဲ့မြန်မာပြည်တွင်းစစ်ရေးပြိပက္ခတို့ရဲ့အရေးဟာနိုင်ငံတကာစာမျက်နှာပေါ်မှာတဖြည်းဖြည်းပြောက်ွယ်လာနေတယ်လို့ဖြစ်နေပါတယ်ဒီလိုယူကရိန်းနဲ့ရုရှားကျူးကျော်စစ်ပွဲဟာဆက်လက်ပြင်းထန်နေတယ်လို့မြန်မာနိုင်ငံမှာလည်းစစ်ပွဲတွေပြင်းထန်နေတာပါဒီလိုအခြေအနေမျိုးမှာဆက်ပြီးတော့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေတွေဟာလက်နက်နဲ့ငြိမ်းချမ်းရေးကြဘဲကိုဥတည်နေနိုင်ပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါရှင်။
ပချာခင်မှာ၃နှစ်ပြည့်တော့မဲ့မြန်မာလူတော်လန်ရဲ့ဟာလက်ရှိဖြစ်ပွားနေတဲ့ကမ္ဘာနိုင်ငံကြီးတွေရဲ့စစ်ပွဲတွေကြားမှာတဖြည်းဖြည်းနဲ့အာယုံစိုက်ခရမှုကြာဆင်းလာနေပါတယ်မြန်မာပြည်သွင်းမှာအာဏာသိမ်းလိုက်တဲ့နှစ်တွေအတွင်းမှာပဲအာဖဂန်နစ္စတန်ရဲ့ပေါ်ပေါက်လာခဲ့တယ်လို့နောက်တစ်နှစ်အကြာမှာတော့ရုရှားကယူကရိန်းနိုင်ငံကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့ပါတယ်အလျားသူပဲအောက်တိုဘာလ9ရက်နေ့မှာလဲပါလက်စတိုင်းဟားမတ်စ်အဖွဲ့ကအစ္စရေးကိုဝင်ရောက်တိုက်ခတ်ရာကနေစတင်ခဲ့တဲ့စစ်ပွဲတွေကလည်းကမ္ဘာနိုင်ငံတွေရဲ့နှစ်စင်အာယုံဆိုင်စောက်ကြည့်နေကြတဲ့အခြေအနေဖြစ်နေပါတယ်။အဲ့လို၈စင်းနောက်စစ်ဖြစ်လာနေတဲ့နိုင်ငံတကာဖြစ်တဲ့ကြမှာမြမအရေးဟာတိမ်မြုပ်လာနေခဲ့ပေမဲ့အာနာသိစစ်တပ်နဲ့တော်လင်းအစုတွေရဲ့စစ်ပွဲတွေကတော့ပြော့ကျမသွားဘဲနှစ်စင်ဖြစ်ပွားနေတယ်လို့ Ukraine gale nemi somo ye twa Russia ne sipwe re pyin tan ni se chit par. Ai lo sipwe re a twin ayet taw re ne na phat salon bak ga lu re nit sin te sou ni ja da ma lo. Myanmar pyin tin sin ne Ukraine sipwe ha anagat ma sipwe ne a sou tat nai ma la. Da ma ma ho ngain chan ye sin ne pwe ne be pi sou twa ma la so da ko Ukraine myanmar lo myaw ye tai pwe nai shin ja season ga ne shi pye atan pwe ti thong du dokhe o ma ne sat twe mi myan da ko na sin ja ma bya.
လက်နက်ကင်လန်းစင်နဲ့တော်လိုင်းရင်နိုင်တဲ့နိုင်ငံတွေလက်သမိုင်းမှာအများကြီးရှိပါတယ်။ဒီဘာကြီးမဆက်တရားစုပြောင်းသွားတဲ့အခါမှာအပြောင်းလဲတွေလမ်းကြောင်းကြီးပြောင်းသွားတယ်ဝေါ်အော်ဒါပြောင်းသွားတယ်လို့ဘယ်လိုပဲပြောပြောပေါ့နော်။ဒါပေမဲ့ခုနကတိုင်းပြည်တစ်ပြည်ရဲ့လွတ်လပ်ရေးလွတ်မြောက်ရေးအရာကြီးလို့ဆိုလို့ရှိရင်လက်နက်ကင်တော်လိုင်းရေးဆိုရအောင်စာကတော့အမျိုးသားလွတ်မြောက်ရေးလို အရေးကြီးတဲ့နေ့ပြမှာတစ်ခုလည်းဖြစ်တယ်လို့ကျွန်မအလိုမြင်တယ်ပေါ့နော်။ဒါပေမဲ့ဒီလက်နက်ကင်ဒေါ်လာရင်းနဲ့အမအနည်းဆုံးတော့ယူကရိန်းတော့ကျွန်မမသိဘူးပေါ့နော်။ကိုယ်နိုင်ငံနေထားကိုပြန်ကြည့်လို့ရှိရင်လက်နက်ကင်ဒေါ်လာရင်းနဲ့အောင်မြင်မလားဆိုတဲ့ဥစ္စာကိုကြည့်တဲ့အခါမှာကျွန်မမြင်တာကဒေါ်လာရင်းနဲ့ဒေါ်လာရင်းအင်အားစုတွေနဲ့ပြည်သူတွေကကိုရချင်တာဗာလဲဆိုတဲ့ပုံမှာပို့ပြီးတော့မှကိုလိုချင်တဲ့ရလက်ကဗာလဲဆိုတဲ့ခါပုံမှာပို့ပြီးတော့အဖြေထုတ်ရတာပို့ပြီးတော့မှလက်တွေ့ကြောက်မယ်လို့ကျွန်မမြင်နေပါတော့ဥပမာကျွန်မပြောချင်တာကယူကရိန်းကိုရှင်းကြည့်လိုက်လို့ရှိရင်ယူကရိန်းနဲ့ရုရှားကခုနကပြင်ပကပြင်ပကျူးကျော်မှုဖြစ်တဲ့အတွက်ကြောင့်မလို့တကယ်လို့များဟာလားနှစ်ဖက်စလုံးကနိုင်ငံရေးဆန္ဒရှိပြီးတော့မှကဲဇဝဲဝိုင်းမှာဆွေးနွေးကြဆိုဟာလားဟိုလက်မှတ်ထိုးပြီးတော့မှငင်းချမ်းရေးစာချုပ်ချုပ်ကြဆိုဟာလားရုရှားလည်းတက်တည်ပြန်ဆုတ်သွားမယ်ဆိုလို့ရှိရင်ဟာလားဘာပဲပြောသူ့ရဲ့အချုပ်အခြာအာဏာရယူကရိန်းဒီဟိုတိုင်းပြည်ပြန်တဲ့တိဆောက်ရေးကိုလုပ်သွားရုံပဲရုရှားကလည်းသူ့ရဲ့ဂရီအတိုင်းပဲသူကခုနကငင်းချမ်းရေးစာချုပ်အတိုင်းပဲသူကသူ့နိုင်ငံကိုသူပြန်သွားရုံပဲတကယ်လို့ဟာလားဒီအထူးသဖြင့်ဟာလားပူတင်ရဲ့ဒီနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်မှုပေါ့နော်ဒီယူကရိန်းကိုသူသွားတိုက်တဲ့ဥစ္စာမှာကပြောမယ်ဆိုရင်နိုင်ငံတကာဥပဒေအရကြည့်ရင်လူသားမျိုးနွယ်ပေါ့လူသားမျိုးနွယ်ပေါ့မှာသူရဲ့ချိုးဖောက်မှုတွေအများကြီးဖြစ်သွားပြီလေနော်ဒါကြောင့်မို့လဲသူဒီ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာပါတချို့နိုင်ငံတွေကတရားစွဲတာပါလေဆိုတာရှိနေတာဟုတ်ဆိုတော့ယူကရိန်းအတွက်ကရုရှားနဲ့ဇဝဲဝိုင်းမှာတွဲဆုံဆွေးနွေးဖို့နှစ်ဖက်ဆန္ဒတူလို့ဆွေးနွေးပြီးဖြည့်ရှင်းလို့သူ့နိုင်ငံသူပြန်ကိုယ့်နိုင်ငံပြန်တည်ဆောက်ပြန်ခုနိုင်ငံကိုပြန်တည်ဆောက်လို့ယူကရိန်းကလုံနိုင်နေတော့မှကျမတို့နိုင်ငံအဲ့ဒီအနေထားမဟုတ်ဘူးအဲ့ဒီဟာကခုနကနိုင်ငံတကာအမြင်နေတဲ့ဒါပြည်တွင်းကိစ္စလို့ပြောတာလေတစ်ဖက်ကမှန်လားဆိုမှန်ပါတယ်နော်မှန်ပါတယ်ဒါတော့ဘာကိုပြောချင်တာလဲဆိုတော့မြန်မာနိုင်ငံကိစ္စကြတော့ငင်းချမ်းရေးစာချုပ်ကိုဒီလိုအကြမ်းဖက်နော်ဒီလူမဆန်တဲ့အကြမ်းဖက်စစ်အုပ်စုတစုနဲ့ငင်းချမ်းရေးစာချုပ်ချုပ်ဖို့ဆိုတာလက်ရှိရေဦးတော်လည်း3နှစ်လောက်ဖြတ်လိုက်ပြီးရဲ့ကာလမှာတော့ကျွန်မမြင်တာလက်တွေ့မကြောက်ဘူး။အရင်ကတည်းကလည်းပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်အမြင့်ပြဿနာကိုဖြေရှင်းမယ်ဆိုရင်ဒီစစ်အုပ်စုကအဓိကကြတယ်လေ။အဲ့တော့ဒီစစ်အုပ်စုကိုကျွန်မတို့ကမဖြေရှင်းနိုင်ကြမရဘူး။တိုင်းပြည်ရဲ့ပြဿနာကိုစစ်မှန်ပြီးတော့မှရေရှည်ခိုင်မြဲတဲ့အဖြေတစ်ခုထွက်ဖို့ဆိုတာပြန်လည်းတိဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်။အဲ့တော့ကျွန်မမြင်တာကကြတော့ဘာလို့တော့လို့မလဲလို့ကျွန်မမြင်လဲဆိုလို့ရှိရင်ဒီတန်းကြီးရဲ့ပြဿနာကိုအမြင့်ကိုဖြည့်ရှင်းဖို့လိုမယ်အဲ့ဒီအမြင့်ကဘာလဲဆိုလို့ရှင်ခုနကလူသားဟလာမင်းချင်းဟလာဒီဓမြတိုက်နေပြီးတော့မှဒီလုံးဝကိုအကျမ်းဖက်ယုံနေမကဘဲနဲ့တကယ်ကို corrupt ဖြစ်နေတာเนาะအဲ့ဒီဒီစစ်အဆောက်အုံပေါ့เนาะဒီ military institution ဒီစစ်အဆောက်အုံကိုဖြတ်ချလိုက်မှပဲကျမတို့နိုင်ငံကရှေ့ကိုတက်ဖို့အတွက်လမ်းကြောင်းကအဲ့တော့မှရှေ့ရှင်းလင်းလင်းပွင့်တယ်ပေါ့နော်အဲ့တော့ဒီ military institution စစ်အုပ်စုရဲ့အဆောက်အုံကိုကျမတို့ဖြိုဖျက်နိုင်တယ်ဟို dissolve လုပ်လိုက်နိုင်တယ်ဆိုလို့ရှိရင်တော့ဒါကကျမတို့လမ်းကြောင်းပေါ်တယ်အဲ့တော့အဲ့ဒီအတွက်ကိုလည်းအဲ့လိုမျိုးလုံနိုင်မှုအတွက်ကြောင့်လည်းတော်လိုင်းကြီးကနိုင်အောင်မှရအောင်မယ်နော်တော်လည်းဤမနိုင်မင်းနဲ့တွဲဆုံဆွေးနွေးပြီးတော့ထိုင်လုပ်လိုက်လို့ရှိရင်ဒီစစ်အုပ်စုနဲ့ထိုင်ပြီးတော့မှစကားပြောရဲဆိုလို့ရှိရင်တော့ရှင်းရှင်းပြောလို့ရှိရင်အရင်နှစ်ပေါင်းများစွာတိုင်းသားဒီတော်လည်းဤအားစုတွေအားလုံးကြုံခဲ့ရတဲ့အနေအထားလိုပဲဒီစစ်တပ်ဟာအပေါ်စီးကနေပြီးတော့မှအားလုံးကိုဗိုလ်ကျချဲလဲဆိုးမှုဖို့အတွက်ကိုဆက်လုပ်ပြီးတော့မှသူ့ကိုလည်းကျမတို့ဥပဒေကြောင်းအရအဖြစ်ပေးရေးယူမှုလည်းမလုပ်နိုင်မင်းနဲ့မိရေးဘယ်လိုခေါ်မလဲမိရေးနှခါမကနာပြီးတော့မှဒီအကြမ်းဖက်တံတရားသူ့ရဲ့အကြမ်းဖက်မှုတံတရားပြန်လဲတော့မှာပေါ့နော်အဲ့တော့ဒါကြောင့်မလို့တေချာရာကဒီစစ်တပ်ကို အခုလူငယ်တွေပြောနေတဲ့စစ်ဖက်ဆစ်စစ်တဲ့အမြင့်ဖြတ်ပေါ့နော်ကျမမြင်တာတော့ဟိုသူတို့စကလုံးရတော့ရှင်းတယ်ပို့ပြီးတော့မှထိရောက်တယ်ပေါ့နော်ကျမတို့ကျမတို့အနေနဲ့ကြည့်ရဆိုလို့ရှိရင်တော့တေချာတာကဒီစစ်လူတက်တဲ့စစ်အဆောက်အုံဒီအဲ့ဒီအဆောက်အုံကိုတိုက်ကဖြိုဖျက်ဖျက်လိုက်မှရတော့မယ်အဲ့ဒါတခုကျမတို့အရင်လောက်ရမယ်လို့မြင်တယ်အဲ့ဒီအတွက်လေကျမတို့လက်ရှိလုပ်လို့ရတဲ့ဟာရှိတယ်ပေါ့နော် sorry လက်ရှိလုပ်လို့ရတယ်ဆိုတော့ပြောချင်တာပါလေဆိုတော့ဒီဒေါ်လာရေးကာလတွေမှာနေမယ်ခုနကအခုဆိုရင်ကျမကြားနေတာဒီ NUCC တို့မှာဆိုလို့ရှိရင်လေဒီအသွင်ပြောင်းရေးကာလတရားမျှတမှုအတွက်ပြီးလို့ရှိရင်လုံခြုံရေးကဏ္ဍစသဖြင့်ပေါ့နော်အပြောင်းလဲလုပ်ဖို့ဒါတွေကိုဆွေးနွေးနေတာရှိတယ်ဆိုတော့ Federal Democracy ကိုအုံမြင့်ချတဲ့နေရာမှာဒီအကြမ်းဖက်စစ်တပ်ကဘယ်နေရာမှာသူ့ကိုဘယ်လိုမျိုးဖြည့်ရှင်းပြီးတော့မှ dissolve လုပ်ရမယ်ဆိုတဲ့ဥစ္စာကအဓိကကြောင့်ကိစ္စလို့ကျွန်မမြင်တယ်ပေါ့နော်ဆိုတော့ဒါကတော့ခုနကရုရှားနဲ့ Ukraine ကိစ္စနဲ့မတူတဲ့ကိစ္စပဲကျွန်မမြင်တာငင်းချမ်းဇပွဲဝိုင်းမှာအကြမ်းဖက်စစ်တပ်နဲ့လက်မှတ်ဟိုဘက်ဒီဘက်သဘောတူလက်မှတ်ထိုးလိုက်လို့မြန်မာနိုင်ငံပြည်သူတွေမဖြည့်ရှင်းနိုင်ဘူးဆိုတော့ခုနကရုရှားနဲ့ Ukraine နဲ့လုံးဝမတူတဲ့ကိစ္စလို့ကျွန်မမြင်ပါတယ
်ဒါကတော့ရှစ်ပြည့်အတန်ဖွဲ့တည်ထောင်သူဒေါခင်အောင်မရဲ့သုံးသက်ချက်ပဲဖြစ်ပါတယ်နောက်ဘက်မှာလဲဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ရှိရှိပြေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါနိုင်ငံတကာစာမျက်နှာပေါ်မှာတဖြည်းဖြည်းပျောက်ကွယ်လာနေတယ်လို့ဖြစ်နေတဲ့ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ရင်းစစ်ရေးပြည်ပခါတွေဟာလက်နက်နဲ့ငြိမ်းချမ်းရေးကြဘဲကိုဥတည်နိုင်တယ်လေဆိုတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးသွားတာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ရမယ်အလှည့်ပါဂါဇာဒေသကတိုက်ပွဲတွေကိုရက်စဲဖို့နဲ့ပတ်သက်ပြီးအာရဗ်ခေါင်းဆောင်တွေနဲ့သဘောထားမတိုက်ဆိုင်မိမဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်ထိုးစစ်ဆိုင်ငံ့နိုင်မှုအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းနေပါတယ်ဖမ်းဆီးသွားတဲ့တရားခံတွေကိုဟားမတ်စစ်သွေးကြော်တွေကပြန်မလွတ်မချင်းထိုးစစ်ကိုရက်ဆိုင်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နတန်ယာဟုကတော့တနင်္ဂနွေနေ့ကကြေညာထားပါတယ် VOD သတင်းအပြည့်စုံကို VOD သတင်းတောက် Veronica Pedres Iglesias ပြပထားတဲ့သတင်းကိုကိုအောင်အောင်ကတင်ဆက်ပေးသွားပါမယ်ရှင
်ကျူတင်ကြညာမထားပဲအီရတ်နိုင်ငံကိုရောက်ရှိသွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစ္စရေးဟမတ်စစ်ပွဲမှာတခြားသူတွေထပ်မံပါဝင်မလာဘူးတောက်လျှောက်တိုက်တွန်းခဲ့တာပါ
to anyone who might seek to take
data data မှာပြိပခဖြစ်နေတာကိုအခွင့်ကောင်းယူပြီးဒီ data တွင်ကနဲ့တခြားဘယ် data မှာပဲဖြစ်ဖြစ်ရှိနေတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်လာမဲ့သူတွေကိုတတိပေးချင်တာကအဲ့ဒီလိုလုပ်ဖို့စိတ်တောင်မကူးလိုက်ဖို့ပါ
ဂါဇာဒေသကသူတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့လူသားချင်းစာနာတဲ့အကူအညီတွေဆက်ပေးသွားမှာဖြစ်တယ်လို့နှစ်ပြည်တော်စနစ်နဲ့ပတ်သက်ပြီးတော့လေတနင်္ဂနွေနေ့ကပါလက်စတိုင်းခေါင်းဆောင်မာမုတ်အဘတ်စ်နဲ့ဝက်စ်ဘန့်မှတွေ့ဆုံရမှာဆွေးနွေးခဲ့ကြောင်းဘလင်ကင်ကပြောပါရယ်ပြီးခဲ့တဲ့သတင်းဘက်ကအာရဗ်နိုင်ငံသားရေးဝန်ကြီးတွေနဲ့လည်းဘလင်ကင်တွေ့ဆုံခဲ့တာပါအချိန်မဆိုင်ပဲအစ္စရေးအနေနဲ့အပြစ်အခက်ရပ်ဖို့ကိုတော့အမေရိကန်ပြည်ထောင်စုကထောက်ခံမှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးတွေကဘလင်ကင်ကပြောခဲ့သေးတာပါအပြစ်ရဆိုင်ထားချိန်မှာအမေရိကန်ပြည်ထောင်စုကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတဲ့ဟမတ်စ်တွေအနေနဲ့အင်အားပြန်စုစည်းနိုင်ခွင့်ပေးလိုက်တယ်လို့ဖြစ်နိုင်တာကြောင့်ပ
ါ Although we have made clear that we would support and are
ဒါရစနမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးတာကနေနောက်ထပ်တရားခံတွေလွတ်လပ်နိုင်မဲ့အခြေအနေမျိုးရောက်လာအောင်တိုက်ပွဲတွေဆန်းကန့်ထားတာမျိုးလက်ခံနေဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းပြောထားပြီးသားပါ
ဒါပေမဲ့လည်းအကြမ်းဖက်စစ်သွေးကြွဟမတ်စ်အဖွဲ့ကအော်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုအတွင်းဖမ်းဆီးသွားတဲ့တရားခံတွေပြန်မလွန်မချင်းအပြစ်အခက်ရစဲကြောင်းကြေညာမှာမဟုတ်ဘူးလို့အစ္စရေးကပြောထားပါတယ်။အစ္စရေးမှာတောင်းတင်နေတဲ့ယူကရိန်းနိုင်ငံသားတွေဌာနပြန်နိုင်ရေးဆောင်ရွက်ဖို့အခြေအနေပေးမယ်ဆိုရင်အစ္စရေးကိုသွားမယ်ဆိုပြီးယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်း NBC Meet the Press အစီအစဉ်မှာပြောကြားထားပါတယ်။အစ္စရေးဟမတ်စ်စစ်ပွဲနဲ့ပတ်သက်တဲ့သူသဘောထားအမြင်ကတော့
If terrorists are attacking, if
တံဖက်သမားတွေကခလေးတွေပါမထန်ခေါင်းဖြတ်တက်တယ်ဆိုရင်ကိုယ်နိုင်ငံကိုယ်လူထုကိုကာကွယ်ဖို့အခွင့်အရေးအပြည့်အဝရှိပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်တဲ့လမ်းပွင့်လာဖို့စစ်သုံးပန်းတွေပြန်လွတ်လာဖို့မဆိုင်သူတွေဒုက္ခမရအောင်လဲတကဘာလုံးကဝိုင်းဝန်းဆောင်ရွက်တင်ပါတယ်
။ဂါဇာဒေသမှာအစားအသောက်ရှားပါးလာပြီးဒီလိုအခြေအနေဟာဒေသတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေလိမ့်မယ်ဆိုပြီးကုလသမဂ္ဂစားနယ်ရေးခါအစီအစဉ်ကလည်းတတိပေးထားပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံကိုဟားမတ်စစ်သွေးကြွတွေတိုက်ခိုက်မှုအကြောင်းနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံ၏အစီအစဉ်မှာကိုအောင်ကပြောပြပေးသွားတာကိုနားဆင်ကြရတာပါရှင်ခုဆက်လက်ပြီးတော့ကဘာတလအခီးတော်အစီအစဉ်အလှည့်ပါ ကမ္ဘာအထင်ကြီးအဆောက်အုံကြီးတွေမြင်လိုက်တာနဲ့ဩစတြေးလျနိုင်ငံကလိုမှတ်မိနေကြတဲ့ Opera House အဆောက်အုံကြီးရဲ့တက်တန်းအနှစ်90ပြည့်သွားပါပြီ။ကမ္ဘာလက်ခီးတွေတွေကိုဆွဲဆောင်ထားတဲ့ Sydney မြို့ကအထင်ကြီးအဆောက်အုံကြီးစီကိုမက်ဆုမြတ်မွန်နဲ့အတူကမ္ဘာတလွားခီးတော်အစီအစဉ်ကနေတွားကြည့်ကြရအောင်ပါ။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့စိတ်ကမ်းမှာခေါမိုးချွန်တွေနဲ့ပုံသဏ္ဍာန်ထူးထူးဆန်းဆန်းဖြစ်နေတဲ့ Opera House အဆောက်အဦကြီးတည်ရှိနေတာအနှစ်90ကျော်သွားပါပြီ။ကမ္ဘာပေါ်မှာအမှတ်မိဆုံးအဆောက်အဦကြီးတစ်ခုလို့လည်းပြောလို့ရတဲ့ဆစ်ဒနီ Opera House အဆောက်အဦကြီးရဲ့အနှစ်90ပြည့်မွေးနေ့ဖြစ်တဲ့2023အောက်တိုဘာ20ရက်နေ့တုန်းကအထင်ကြီးအဆောက်အဦကြီးပေါ်မှာလေဆာရောင်ခြည်တွေအလှထိုးပြီးတော့အထိတ်အမှတ်လုပ်ခဲ့ပါတယ်။1983ခုနှစ်အောက်တိုဘာ20ရက်နေ့မှာဗြိတိန်ဘုရင်မကြီးအဲလီဇဘက်ကတရားဝင်ဖွင့်လှစ်ပေးခဲ့ပြီးကလေးကOpera House အဆောက်အဦကြီးဟာ20ရာစုမှာဘီသုကလက်ရအမြောက်ဆုံးအဆောက်အဦကြီးတစ်ခုအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။ကုလသမဂ္ဂ UNESCO ကအမွေအနှစ်အဖြစ်ထိန်းသိမ်းရမယ့်စာရင်းမှာ2009ခုနှစ်မှာထည့်သွင်းခဲ့ပါတယ်။ပုံမှန်အဆောက်အဦတွေနဲ့မတူဘဲထူးခြားတဲ့ပုံစံတန်ဖြစ်နေတဲ့ဒီအဆောက်အဦကြီးစီကိုကမ္ဘာတဝန်းကလာလည်သူတစ်နှစ်ကို10တန်းထက်မနည်းရှိပါတယ်။နိုင်ငံတကာကလာလည်ကြတဲ့ဧည့်သည်တွေအတွက်ဒီနေရာကိုရောက်လာကြရင်အရင်တည်းကရင်းနှီးနေပြီးသားနေရာတစ်ခုစီကိုရောက်လာတယ်လို့ခန့်စားရတယ်လို့ပြောကြပါတယ်။
I mean, I think it's probably one of the first things as an American you think of when you think of Australia in general.
ကျွန်တော် American တွေအတွက်တော့ Australia နိုင်ငံအကြောင်းအထူးသဖြင့် Sydney မြို့အကြောင်းတွေးလိုက်တာနဲ့ Opera House အဆောက်အုံကြီးကပထမဆုံးကောင်းတဲ့ရောက်လာမယ်ထင်ပါတယ်။စောက်ထားတဲ့ပုံစံကတိတ်ကိုထူးခြားပါတယ်။အလေးကပဲဒီအဆောက်အုံကြီးတဲ့အဲလန်းညုံနဲ့လှည့်ပတ်လေလာဖြစ်ပါတယ်။ပွဲကိုလည်းအနည်းကမြင်တွေ့ခွင့်ရတော့ထူးခြားမှုတွေကမယုံနိုင်စရာပါပဲ။
ဆစ်ဒနီမြို့ကိုရောက်လာတဲ့ဧည့်သည်တိုင်း Opera House ကားဆက်ယုံကြည်စီကိုအရောက်သွားဖို့ကြင်ကြလေးရှိတာပ
ါ I think it's one of the more I think it's one of the landmarks in Australia
Australia နိုင်ငံကိုလာလေရင်မဖြစ်မနေသွားလည်ရမယ့်အထင်ကြီးရနေရာတစ်ခုလို့သူကပြောပြနေတာပါ
And I think the Opera House is a really iconic piece of architecture
Opera House အဆောက်အုံကြီးကထူးခြားဘီသုကလက်ရမြောက်လာတဲ့အဆောက်အဦကြီးဖြစ်ပြီးဘယ်ဘက်ကကြည့်ကြည့်တိတ်လှပါတယ်သူကြောင့်မြို့ကိုလင်းထိန်သွားစေတယ်လို့ထင်ပါတယ်
ဆစ်ဒနီမြို့ကအထင်ကြီးအဆောက်အဦကြီးဟာနိုင်ငံဆောင်ကဧည့်သည်တွေအတွက်ပဲထူးခြားနေတာမဟုတ်ပါဘူး။ဩစတြေးလျဒေသခံတွေအတွက်လည်းဘယ်အချိန်ကြီးကြီးမရိုးနိုင်တဲ့အဆောက်အဦကြီးတစ်ခုဖြစ်နေပါတယ်။ Opera House ကိုစောင့်နေစေကာလမှစတွေ့ခဲ့ကြတဲ့ကအဆောက်အဦပုံစံကိုတိတ်ကိုစိတ်ဝင်စားခဲ့လို့ကိုရိုင်းဘီသူကတယောက်လှုပ်ခဲ့တဲ့ပီတာဆိုရင်အချိန်ပိုင်းအဲလန်းညွန်လှုပ်ပြီးတော့ Opera House အဆောက်အဦကြီးရဲ့ထူးခြားတဲ့ဘီသူကလက်ရာတွေကိုဧည့်သည်တွေကိုရှင်းပြပါတယ်။
And you can see there are two different types of tiles, a beautiful glossy tile and around the edge is a lovely
matte. အခုတွေ့နေရတဲ့အတိုင်းမတူတဲ့ကြောက်ပြားနှစ်မျိုးတုံးလာပါတယ်။လှပပြောင်းလဲနေတဲ့ကြောက်ပြားကိုနုနှင်းအောင်ကြောက်ပြားတွေနဲ့ပက်လဲဝိုင်းပြီးအကွက်ပုံတွေပေါ်လွင်နေအောင်လုပ်ထားပါတယ်။ဦးစွန်ကတော့ရေခဲနဲ့နှင်းလို့ဖြစ်နေအောင်ပုံဖော်ထားတာလို့ပြောပါတယ်
။1956ခုနှစ်တုန်းကအမျိုးသားအော်ပရာကားဆာယုံကြီးတစ်ခုစောင့်လုပ်ဖို့နိုင်ငံတကာဘီသုကဒီဇိုင်းတိုင်ပွဲကိုစတင်ခဲ့ပါတယ်။နိုင်ငံပေါင်း28နိုင်ငံကအဆောက်အဦဒီဇိုင်းပေါင်း223ခုဝင်ရောက်ပြိုင်ဆိုင်ခဲ့ကြတဲ့အထက်မှာဒန်မတ်နိုင်ငံကဘီသူကယန်အော့ဆန်ရဲ့ဒီဇိုင်းက Opera House အဆောက်ဖို့အတွက်ရွေးချယ်ခံခဲ့ရပါတယ်။1959ခုနှစ်မှာဆောက်လုပ်ရေးလုပ်ငန်းတွေစတင်ခဲ့တဲ့အဆောက်အဦကြီးကို၄နှစ်အတွင်းမှာအပြီးဆောက်လုပ်ဖို့စီစဉ်ခဲ့ပေမဲ့စုစုပေါင်း14နှစ်ကြာအောင်ဆောက်ခဲ့ရပါတယ်။ဆောင်လုံနေစေကာလအတွင်းမှာဘီသူကယန်အော့ဇန်ဥဆောင်ဘီသူကတာဝန်ကနေနှုတ်ထွက်သွားခဲ့တယ်လို့ခံမှန်းထားတဲ့ကုန်ကြစရိတ်ထက်အစာပေါင်းများစွာကုန်ကြခဲ့တာလို့အငင်းပွားစရာအဖြစ်တွေလည်းရှိခဲ့တာပါ။ Australian dollar 9တန်းကုန်ကြမယ်လို့အမူလခံမှန်းထားခဲ့ပေမဲ့ဆောင်လုံပြီးစီးချိန်မှာတော့စုစုပေါင်းကုန်ကြစရိတ်ကဒေါ်လာ102တန်းကုန်ကြခဲ့ပါတယ်။ထီလက်မှတ်အယောင်ကရတဲ့ဝင်ငွေတွေနဲ့ဆောက်လုပ်ခဲ့တာဖြစ်လို့ Australia ပြည်သူတွေရဲ့ငွေနဲ့ဆောက်လုပ်တဲ့အစာအုပ်ကြီးလို့လည်းပြောနိုင်ပါတယ်။
Without the Australian people, the public, we wouldn't have this place. They funded the.
ဒီလိုမပါဘဲနဲ့ဒီနေရာကြီးဖြစ်လာမှာမဟုတ်ပါဘူး။ New South Wales ပြည်နယ်မှာထိလက်မှတ်တွေရောင်းရတဲ့ငွေကိုသုံးပြီးတော့စောက်ထားတာဖြစ်ပါတယ်။ Australia ပြည်သူတွေအတွက် Australia ပြည်သူတွေကပဲအကုန်ကျခံထားတာဖြစ်ပါတယ်
။အခုလိုနိုင်ငံဆောင်ကဧည့်သည်တွေလာလည်နေကြတဲ့ Opera House အဆောက်အဦကြီးတွေမှာလွန်ခဲ့တဲ့အနှစ်90အတွင်းကမ္ဘာအထင်ကြီးဂီတပွဲ၊ကာပွဲပေါင်းများစွာကိုဖျော်ဖြေတင်ဆက်ခဲ့ရပါတယ်။အနှစ်90ပြည့်အထိမ်းအမှတ်အနေနဲ့2023ခုနှစ်ထဲမှာတည်းဩစတြေးလျနဲ့နိုင်ငံတကာကအမှုပညာရှင်တွေတင်ဆက်ကြတဲ့ဖျော်ဖြေပွဲပေါင်းက250လောက်ရှိပါတယ်
The numbers are amazing. It's 118,000 at last count performance.
ခင်ဗျားနေကတိတ်ကိုအားရဖို့ကောင်းပါတယ်။ကျမတို့နောက်ဆုံးမှတ်ထားတဲ့စီးရင်ရဆိုရင်ဒီ Opera House အဆောက်အုံထဲမှာဖျော်ဖြေခဲ့တဲ့ပွဲပေါင်းက 13,800 ရှိသွားပါပြီ။ ရောင်းခဲ့ပြီးတဲ့နောက်လက်မှတ်ထိုင်ကုန်နေရာကလည်း63တန်းဆိုတော့ဒီမှာပွဲလာကြီးဘူးတဲ့သူအရေးတကာတကယ်ကိုအမခံဖြစ်ပါတယ်ရှင့
်။နောက်နှစ်ပေါင်း90မကဖျော်ဖြေတင်ဆက်မှုတွေကိုလှုပ်သွားနိုင်ဖို့အစအဦးကြီးတွေက Concert Hall ကပွဲခမ်းမကြီးရဲ့အတန်စနစ်တွေပွဲကြီးစဉ်တွေကိုလည်းပို့ပြီးကောင်းအောင်ပြုပြင်ထားပါတယ်။
The Opera House is one of the most iconic and recognizable buildings in the world.
Opera House ဆောက်ဦးကြီးကကမ္ဘာမှာလူသိအများဆုံးမှတ်မှတ်ထင်ထင်အရှိဆုံးဆောက်ဦးကြီးတစ်ခုဖြစ်ပါတယ်။ခက်ဆန်းဆန်းအတွေးကနေအမခန့်ထူးခြားတဲ့ဆောက်ဦးကြီးတစ်ခုအနေနဲ့ပေါ်ပေါက်ခဲ့တာပါ။လွန်ခဲ့တဲ့အနှစ်90အတွင်းဒီကစားရုံကြီးထဲမှာမယုံနိုင်လောက်ဆရာဖျော်ဖြေသူတွေဖျော်ဖြေတင်ဆက်မှုတွေရှိခဲ့ပါတယ်။အနှစ်90ဆိုပေမဲ့အိုဟောင်းရိုးမသွားပဲအင်မတန်ထူးခြားတဲ့အဆောက်အဦကြီးတစ်ခုအနေနဲ့ဆက်လက်နုပြုံနေဆဲပ
ါ။ဩစတြေးလျနိုင်ငံဆစ်ဒနီမြို့က Opera House အဆောက်အဦကြီးဟာဩစတြေးလျနိုင်ငံရဲ့ဂုဏ်ယူဆရာအမွေအနှစ်တစ်ခုအဖြစ်နဲ့တည်ရှိနေပါတယ်။သက်တမ်း90ပြည့်သွားပြီမဲ့ဩစတြေးလျပြည်သူတွေအတွက်ကတော့ဘယ်တော့မှအမြင်ယူမသွားတဲ့ဂုဏ်ယူဆရာအဆောက်အဦတစ်ခုအဖြစ်နဲ့ဆက်လက်တည်ရှိနေမှာဖြစ်တယ်လို့ကမ္ဘာတဝန်းကဧည့်သည်တွေကလည်းကြိုဆိုနေမှာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ဩစတြေးလျနိုင်ငံရဲ့အထင်ကြီးအဆောက်အုံတစ်ခုဖြစ်တဲ့ Opera House အကြောင်းကိုကဘာတလွားခီးသွားအစီအစဉ်ကနေမဆုမြတ်မွန်တင်ဆက်ပေးတာကိုနားဆင်ကြကြရတာပါ။တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ဖြင့်ကျမတို့ရဲ့ email လိပ်စာ bamis@voenews.com ကိုပို့ပို့နိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်နဲ့ဆက်သွယ်နိုင်ကြပါတယ်။ VOE American အတန်လွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကလည်းကြည့်ရှုနိုင်ကြပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ခုဆက်ပြီးတော့ကြံနေသေးတဲ့သတင်းအချိန်ဒီမှာသတင်းအနှစ်ချုပ်ကိုမတ်မြသင်အောင်ကပြောပြပေးပါမယ်ရှင
်။ဘာသာဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်စစ်စီရေးတွေယာယီရနာပေးဖို့စဉ်းစားမယ့်အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကပြောပါတယ်။ဒါပေမဲ့လုံးဝအပြစ်ကယ်ဆယ်ရေးကိုလက်ခံမှာမဟုတ်ဘဲနဲ့ဟာမတ်စ်တွေဖမ်းဆီးထားတဲ့တရားခံတွေကိုလွတ်ပေးဖို့တောင်းဆိုတာပါ။အရက်တောင်းတွေပေးကင်းရထွက်ခွာနိုင်ဖို့စာနာမှုကူညီတွေပေးနိုင်မှုနဲ့ဖမ်းဆီးခံတရားခံတွေလွတ်မြောက်အောင်လုပ်နိုင်ဖို့ကိစ္စတွေကိုသမ္မတဂျိုးဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နဲ့ဆက်သွယ်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဖြူရောကလည်းသတင်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားဤဝန်ကြီးအန်တိုနီဘလင်ကန်ဟာဒီကနေ့အင်္ဂါနေ့ဂျပန်နိုင်ငံမှာ G7 ဆက်မှုထိပ်သီးနိုင်ငံသားဤဝန်ကြီးတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲကိုစတင်ပါတယ်။ဒီဆွေးနွေးပွဲမှာအောက်တိုဘာ9ရက်ဟာမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးရဲ့လက်တုံ့ပြန်မှုတွေကြားဆိုးဝါးနေတဲ့ဂါဇာကမ်းမြောင်ဒေသကလူသားချင်းစာနာထောက်ကူမှုပြည်ထနာတွေကိုဖြေရှင်းဖို့အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ဂျပန်ခီးစင်မတိုင်ခင်မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူနဲ့တွေ့ဆုံလာမှာတော့စာနာမှုဆိုင်ရာပြစ်ခတ်ရဲဆဲရေးကိုသူကဆွေးနွေးခဲ့ပါတယ်ရှင်။မြန်မာရုရှားရေကြောင်းစီးရေးလေ့ကျင့်မှုမှာမြန်မာနိုင်ငံမှာဒီကနေ့အင်္ဂါနေ့မှာစတင်ပါတယ်။မြန်မာရေတပ်နဲ့ရုရှားပစိဖိတ်စီးရင်အုပ်စုတို့ပူးတွဲပြီးတော့နိုဝင်ဘာ9ရက်နေ့ထိကပလီပင်လယ်အတွင်းမှာပထမဆုံးချိန်စီးရေးလေ့ကျင့်မှာဖြစ်တယ်လို့ Global New Light of Myanmar သတင်းစာမှာဖော်ပြထားပါတယ်။ဝီဟင်းနဲ့ရေပြင်အနေနဲ့ကာကွယ်ရေးနဲ့ရေချောင်းလုံခြုံရေးအစီအမံတွေကိုပုံဖော်တဲ့စီးရေးလက်ချင်းမှုတွေအတွက်နှစ်နိုင်ငံစစ်သည်မော့နဲ့စစ်လီယင်တွေပါဝင်တယ်လို့လည်းသတင်းမှာဖော်ပြပါဗျ။မြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးတော့အရသာတေကြီးထိခိုက်မှုတွေနဲ့ခမန်းကြီးလူပေါင်း3000ကျော်အိမ်ဆွန့်ခွာထွက်ပြေးရတဲ့အတွက်စိုးရိမ်နေအကြောင်းကုလသမဂ္ဂကပြောဆိုပါတယ်ရှင်။
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့အလိမ္မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Helen Cordian တို့ဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်စွာအေးချမ်းစွာနဲ့အနားယူအိတ်ဆက်နိုင်ကြပါစေရှင်။ကျွန်မခင်လေးပါ။